of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 9ရက်ကြာသပတေးနေ့အစီအစဉ်လေးကို Washington မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မစုမြန်မာပါရှင် COVID-19 ကရောဂါအခြေပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ကမ္ဘာတဝန်း COVID-19 ကရောဂါပြဿနာဖြေရှင်းနေရချိန်မှာငြိမ်းချမ်းရေးအတွက်ကုလသမဂ္ဂရဲ့တောင်းဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ရှေးမန်နိုင်ငံကဟူတီသဘုံတွေကိုတိုက်နေတဲ့ဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့ညွန်ပေါင်းတပ်တွေကဒီကနေ့ကစပြီးတော့တရင်နှစ်ပတ်တိုက်ပွဲတွေရပ်မယ်လို့ကြေညာပါတယ်။ဟူတီသဘုံတွေဘက်ကတော့အပြည့်အခါရက်တယ်လို့ကြေညာခြင်းမရှိသေးပါဘူး။ပဋိပက္ခတွေအဆုံးတက်စီဖို့တောင်မှကCOVID-19ကရောဂါကူးစက်နိုင်ခြင်းအများဆုံးလူမှုအတိုင်းဝိုင်းတွေမှာကူးစက်မှုတားဆီးနိုင်ဖို့နဲ့အင်မတန်လိုအပ်နေတဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူတတန်းခွဲကျော်ရှိနေပြီးသေဆုံးသူ9000နီးပါးရှိနေပါတယ်။အမေရိကန်ပြည်ထောင်စုကယောဂါပိုးကူးစက်သူ4,300ကျော်မှကူးစက်မှုအများဆုံးဖြစ်နေတဲ့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကလူတွေအိမ်ပြန်တိတ်မထွက်ကြလို့ယောဂါပိုးနောက်ထပ်ကူးစက်မှုကိုတားနိုင်နေတယ်လို့ဗုဒ္ဓဟူးကပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူရာနဲ့ချီပါလာပြီးဩစတြေးလျနိုင်ငံဆစ်ဒနီမြို့စိတ်ကမ်းတစ်ခုမှာပြီးခဲ့တဲ့လတုန်းကစိုက်ကပ်ခဲ့တဲ့အပျော်စီးသင်္ဘောကြီးကိုရဲတွေတက်ရောက်ရှာဖွေခဲ့ပါတယ်။ Port Kembla စိတ်ကမ်းမှာကတ်ထားတဲ့ Ruby Princess အပျော်စီးသင်္ဘောကြီးပေါ်ကိုအကာအကွယ်ဝတ်ဆောင်ပြေးဝတ်ထားတဲ့စုံစမ်းစစ်ဆေးရေးမှုတွေကပုံထိုးနေညာတုန်းကတက်ရောက်ရှာဖွေခဲ့ကြပြီးသင်္ဘောသွားလာမှုမှတ်တမ်းတင် Black Box ကိုသိမ်းဆည်းခဲ့ကြပါတယ်။မလ19ရက်နေ့မှာစိတ်ကမ်းကတ်ထားပြီးကလေးကတင်မောကြီးပေါ်မှာပဲရှိနေသေးတဲ့တင်မောဝန်ထမ်း1000ကျော်ကိုလည်းတာဝန်ရှိသူတွေစစ်ဆေးမေးမြန်းခဲ့ကြပါတယ်။ Ruby Princess စိန်ခန့်အပျော်စီးတင်မောကြီးပေါ်ကဆင်းလာသူ600ကျော်မှကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေကြောင်းနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့တယ်လို့15ယောက်သေဆုံးခဲ့ပါတယ်။ခီးတဲ့တချို့မှာတုတ်ကွေးယောဂါလိုယောဂါလက္ခဏာတွေပြနေတဲ့ကြားကဆစ်ဒနီမြို့စိတ်ကမ်းမှာခီးတဲ့တွေကိုစိတ်ဆစ်ခြင်းမရှိဘဲကန်ဆင်းခွင့်ပြုတဲ့အပေါ်ရာဇဝတ်မှုဖွယ်စုံစမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်တက်ကူတချံရုံးပိတ်ရက်နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့အိမ်မှနေဖို့ညွှန်ကြားချက်အရဧပြီလ10ရက်ကနေဧပြီလ19ရက်နေ့အထိအမေရိကန်တန်ရုံးကိုပိတ်ထားမယ်လို့ရန်ကုန်အမေရိကန်တန်ရုံးကအတိအပြည့်ချက်ထုတ်ပြန်ပါတယ်။ဧပြီလ10ရက်ကနေ19ရက်အတွင်းအစားအသောက်နဲ့ဆေးဝါးဝယ်ဖို့ကလွဲလို့ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကညွှန်ကြားချက်ထုတ်ပြန်ထားတယ်လို့အမေရိကန်နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့တန်ရုံးကြေညာချက်ထဲမှာအတိအပြည့်ထားပါတယ်။ဒါရီမကရက်ကွက်မြို့နယ်အဆင့်အထိအပါအဝင်မြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းတွေမှာလည်းကိုဗစ် -19 ကရောဂါပြန့်နှံ့မှုထိန်းချုပ်ဖို့တက်ဆိုင်ရာဒေသလိုက်အသွားအလာကန့်သတ်ချက်တွေထုတ်ပြန်နေတယ်လို့အသိပေးပါရယ်ဒီကန့်သတ်ချက်တွေချိုးဖောက်သူကိုရက်ကွက်မြို့နယ်အာဏာပိုင်တွေကရာဇဝတ်မှုနဲ့အရေးယူနိုင်တယ်ဆိုတာကိုလည်းအမေရိကန်တန်ရုံကသူ့နိုင်ငံသားတွေကိုတတိပေးထားပါရယ်မြန်မာနိုင်ငံကနေထွက်ခွာလို့တဲ့အမေရိကန်နိုင်ငံသားတွေပြန်နိုင်ဖို့စီစဉ်ပေးထားတဲ့လေရင်ခီးစဉ်တွေမှာခုံနေရာတွေရှိနေသေးတဲ့အတွက်အဲ့ဒီလေကြောင်းလိုင်းတွေနဲ့တိုက်ရိုက်ဆက်သွယ်ကြဖို့လည်းအမေရိကန်တန်ရုံထုတ်ပြန်ချက်မှာအကြံပြုထားပါရယ်မြန်မာနိုင်ငံမှာ COVID-19 ကရောဂါကြောင့်အလုံးလက်မဲ့ဖြစ်နေကြတဲ့အထည်ချုပ်လုပ်ငန်းတွေကအလုပ်သမားတွေအတွက် EU ဥရောပသမဂ္ဂက Wave Money ကတဆင့်ထောက်ပံ့ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကကြေညာချက်ထုတ်ပြန်ပါတယ်။မြန်ကူလို့ဆိုတဲ့ Quick Assistance ရန်ပုံငွေယူရို5သန်းကျပ်ငွေ 9.6 ဘီလီယံကိုအထောက်အပံ့3မျိုးပေးသွားမှာဖြစ်ပါတယ်။ပထမတစ်မျိုးကအလုတ်အကင်ဆုံးရှုံးသွားသူဒါမှမဟုတ်နေအိမ်တွေကနေအတင်းအဓမ္မဖယ်ရှားခံရသူအလုတ်သမား3000ကနေ7000အထိကိုတစ်လကနေ3လအထိလစဉ်ပြန်မြကျပ်9000ခွဲလောက်အထိငွေသားလွှဲပေးမှာဖြစ်ပါတယ်။ဒုတိယမျိုးကတရားမဝင်စာချုပ်ဖျက်သိမ်းခံရတဲ့အလုတ်သမားတွေအတွက်တစ်လကိုကျပ်3200ခွဲအထိငွေသားလွှဲပေးမှာပါ။တတိယတစ်မျိုးကတော့အလုတ်သမားတွေကိုအလုတ်ဆက်ခံထားပြီးတော့ငွေသားဖြစ်စီနေထိုင်စားသောက်ဖို့တခြားအထောက်ပံ့တွေဆက်ပေးဖို့သဘောတူထားတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကအလုတ်သမားတွေကို Wave Money ကနေတဆင့်ငွေသားလွှဲပေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာ EU ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံကကုန်ထုတ်လုပ်မှုစံချိန်စံနှုန်းလူမှုရေးတဘာဝပတ်ဝန်းကျင်နဲ့ Corporate တာဝန်ယူမှုမြင့်တက်စေရေးကူညီနေတဲ့Smart အစီအစဉ်ကနေမြန်ကူရန်ပုံငွေတွေကိုစီမံခန့်ခွဲပေးသွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ9.19 kHz 15.5 MHz တို့မြောက် ဆိုင်တိုမီတာ25 kHz 7.83 ညဆိုင်တိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာဆိုင်လန့်မီတာ190 kHz 7.905တို့ကနေပါထုတ်လင်းပေးပါမယ်။ဒီမိုင
်တန်တန်ကနေဒီသားတွေနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ပြောပြပေးသွားပါမယ်။လူမျိုးတုံးတပ်ဖြတ်မှုဒါစီရင်နဲ့ပြည်တံပြီးသဘောတူစာချုပ်ကိုလိုက်နာဖို့ညွှန်ကြားချက်တစ်စောင်ကိုမြန်မာဆွေကဒီနေ့မှထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်သမားရုံးကဒီနေ့ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2020မှာတော့မြန်မာနိုင်ငံဟာလူမျိုးပြုံးစင်မှုကိုဒါစီရင်နဲ့ပြည်တံပြီးသဘောတူစာချုပ် Genocide ကိုအတည်ပြုလက်မှတ်ရေးထိုးထားတဲ့အတွက်အဲ့ဒီစာချုပ်ပါအချက်များကိုလေးစားလိုက်နာသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီညွှန်ကြားချက်အရပြည်သူ့ဝန်ကြီးဌာနတွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေအနေနဲ့သူတို့ရဲ့လက်အောက်မှာရှိတဲ့ဝန်ထမ်းတွေ၊ရာရှိတွေ၊စစ်မှုထမ်းတွေ၊တခြားလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံပြည်သူတွေအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကိုတားဆီးရတဲ့ပြည်တံပြည်နိုင်ငံတကာသဘောတူစာချုပ်အပိုင်းနှစ်နဲ့အပိုင်းသုံးပြဋ္ဌာန်းချက်များပါပြစ်မှုတွေကိုကျူးလွန်ခြင်းမရှိအောင်ဆောင်ရွက်ပေးရမယ်လို့ပြောထားပါတယ်။အဲ့ဒီအပိုင်းနှစ်နဲ့အပိုင်းသုံးပါပြဋ္ဌာန်းချက်တွေကိုကျူးလွန်တာဒါမှမဟုတ်ကျူးလွန်မှုအားထုတ်တာ၊ကြံစည်တာ၊အားပေးလို့ဆိုတာပူပေါင်းကျူးလွန်တာတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့သတင်းရရှိတဲ့ဆိုရင်နိုင်ငံတော်သမ္မတရုံးကိုတင်ပြရမယ်လို့ပြောထားပါတယ်။ဒါပြန်ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးတိုးတက်မှုတွေကိုလည်းသုံးလတဲ့ချိန်သမ္မတရုံးကိုအစီရင်ခံရမယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းအဲဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့ပြည်တံပေးရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံကချိုးဖောက်တယ်လို့ဆွဆဲပြီး OIC ဖွဲ့ဝင်ဖြစ်တဲ့ဇမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာပြီးခဲ့တဲ့နှစ်ကတရားစွပ်စုခဲ့ပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလုပ်ရက်တွေနောက်ထပ်ဖြစ်မလာအောင်တားဆီးဖို့အပအဝင်မြန်မာနိုင်ငံကလိုက်နာလှုပ်ဆောင်ရမယ့်ဂျာပြတ်ဆောင်ရွက်ချက်တွေကိုချမှတ်ပေးဖို့ဂမ်ဘီယာက ICJ မှာတင်ပြခဲ့ပြီးအဲဒီထဲမှာဆောင်ရွက်ချက်တချို့ကိုမြန်မာနိုင်ငံအနေနဲ့လိုက်နာလှုပ်ဆောင်ဖို့ ICJ ကဆုံးဖြတ်ထားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရရဲ့အခုညွှန်ကြားချက်တွေဟာ ICJ ဆုံးဖြတ်ချက်ချမှတ်ပြီးနောက်ပိုင်းပထမဆုံးထုတ်ပြန်လိုက်တဲ့ညွှန်ကြားချက်တွေဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာ့ချမ်းမရေးဖွဲ့ချုပ် WHO ကိုပေးနေတဲ့ရန်ပုံငွေအထောက်ပံ့တွေကိုရပ်တန့်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါပြင် COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးနဲ့ပတ်သက်ပြီး WHO ရဲ့လှုံ့ဆော်မှုတွေဟာမှားယွင်းနေတယ်လို့သမ္မတထရန့်ကဝေဖန်လိုက်ပါတယ်။သမ္မတထရန့်နဲ့အမေရိကန်အစိုးရဖွဲ့တာဝန်ရှိသူတွေက WHO ဟာတရုတ်နိုင်ငံကိုပဲဦးစားပေးလှုံ့ဆော်နေတယ်ဆိုပြီးတော့လည်းစွပ်စွဲပါတယ်။WHO ကသူတို့လှုပ်ဆောင်ရမယ့်ကိစ္စတွေကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိသေးပဲအမေရိကန်အနေနဲ့လည်း WHO ကိုပေးနေတဲ့ရန်ပုံငွေတွေကိုပြန်ပြီးသုံးသပ်နေတယ်လို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကဗုဒ္ဓနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာ့ချမ်းမရေးဖွဲ့ချုပ်ကို $100 တန်းရာနဲ့ချီပြီးတော့ထောက်ပံ့နေတဲ့နိုင်ငံဖြစ်ပါတယ် WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကတော့ဗိုင်းရပ်စ်ကူးစက်မှုနဲ့အဲ့ဒီကြီးကွဲစရာကောင်းတဲ့ဆိုးရတဲ့အကျိုးဆက်တွေကိုရပ်တန့်နိုင်ဖို့အတွက်အခုချိန်ဟာနိုင်ငံကအတိုင်းဝိုင်းအနေနဲ့စီးစီးလုံးလုံးနဲ့အားလုံးအတူလက်တွဲလှုပ်ဆောင်ရမယ့်အချိန်ဖြစ်ကြောင်းဗိုင်းရပ်စ်ပြဿနာကိုနိုင်ငံရေးအကျိုးမြတ်အတွက်အသုံးမချကြပါနဲ့ဆိုပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ။ထိုင်ဝမ်ဟာစုကိုလူမျိုးရေးတိုက်ခိုက်ခဲ့တယ်လို့ကမ္ဘာ့ဂျမားရေးဖွဲ့ချုပ် WHO အကြီးအကဲကစွပ်စွဲပြောဆိုလိုက်တဲ့ပုံမှာတော့ထိုင်ဝမ်ဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ကမ္ဘာ့ဝမ် COVID-19 ကာယရောဂါကြီးကြားရောက်နေချိန်အတွင်းထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနဟာလာနဲ့ချီပြီးတော့သူ့ကိုတိုက်ခိုက်နေတယ်လို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကမနေ့ဗုဒ္ဓဟူးနေ့ကစွပ်စွဲလိုက်တာပါ။ WHO အကြီးအကဲ Ghebreyesus ရဲ့စွပ်စွဲမှုတွေဟာအခြေအနေမရှိဘဲဒီပေါ်မှာလည်းအလွန်ပဲမချေမနှက်ဖြစ်မိတယ်လို့ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဌာနကတော့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့ကပ်နေပေမဲ့ COVID-19 ရောဂါမကူးစက်ရအောင်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ထိုင်ဝမ်ဟာနိုင်ငံတကာအတိုင်းဝိုင်းကြားမှာချီးကျူးခံရတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဖြစ်နေပေမဲ့လည်းအာဖရိကတိုက်အစီပိုင်းကဘူရွန်ဒီနိုင်ငံမှာတော့ဘောလုံးပွဲတွေကိုဆက်ပြီးတော့ကစားနေကြပါတယ်။ဘူရွန်ဒီနိုင်ငံမှာအခုတစ်ပတ်တွင်းမှာပဲ COVID-19 ရောဂါကူးစက်နေတဲ့လူနာ3ယောက်တွေ့ခဲ့ပါတယ်။အခုလိုလူနာ3ဦးရောဂါကူးစက်ခံလိုက်ရပြီမဲ့လည်းအာနာဘိုင်းဒီဘက်ကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်ဘောလုံးပွဲတွေလိုမျိုးလူစုလူဝေးနဲ့တက်ရောက်တဲ့အခမ်းအနားကိုပိတ်တာမျိုးတော့မရှိသေးပါဘူး။ကစားသမားတွေဟာယောဂကူးစက်မှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အနေနဲ့လက်ဆေးတာတွေလုပ်သလိုနောက်တစ်ယောက်နဲ့တစ်ယောက်လက်ဆွဲနှုတ်ဆက်တာတွေကိုလည်းမလုပ်ခဲ့ကြဘူးလို့ Vital O Club အသင်းကနီးပြကပြောထားပါတယ်ခင်ဗျာ View American တန်ကနေကြာသပတေးနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
ဧပြီလ10ရက်နေ့ကနေ19ရက်နေ့အတွင်းမလူအပ်ဖက်နေရင်အပြင်မထွက်ဖို့အာဏာပိုင်တွေရဲ့တိုက်တွန်းလှုံ့ဆော်နေတဲ့သတင်းတွေကိုတင်ဆက်ပေးပါမယ်။တကြံကာလအတွင်းမှာပြည်သူတွေအနေနဲ့မလူအပ်ဖက်အိမ်ပြင်မထွက်ကြဘူးနဲ့လူစုလူဝေးမလုပ်ကြဘူးတိုင်းဒေသကြီးအစိုးရအသီးသီးကညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်။ဒီစီဇန်ကိုစက်မှတ်ဆောင်ရွက်ဖို့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုအစိုးရကညွှန်ကြားချက်တွေထုတ်ပြန်ထားပေမဲ့နေရင်အပြင်မထွက်ဖို့ကိစ္စမှာဥပဒေအရတင်းကျပ်တဲ့သဘောမျိုးတော့မတွေ့ရပါဘူး။ကူညီပံ့ပိုးထောက်ပံ့ရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေသူတွေကလွဲလို့ကြံသူတွေအနေနဲ့တကြံကာလရုံးပိတ်ရက်ဖြစ်တဲ့ဧပြီလ10ရက်နေ့ကနေ16ရက်နေ့အထိမဖြစ်မနေဆောင်ရွက်ရမယ်။ကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူတဲ့ကိစ္စတွေကလွဲပြီးနေအိမ်ပြင်ပကိုထွက်ခွာတာမျိုးမလုပ်ဘဲကိုယ့်ရဲ့နေအိမ်မှာသာနေထိုင်ပြီးအသွာအလာကန့်သတ်တဲ့အစီအစဉ်လုပ်ငန်းတွေမှာပြည်သူတွေပူးပေါင်းဆောင်ရွက်ပေးဖို့ရန်ကုန်တိုင်းဒေသကြီးကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းကော်မတီကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ရန်ကုန်မြို့ကရက်ွက်တွေမှာတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကိုအတိအသေးနှိုးဆော်မှုတွေလှုံ့ဆော်နေပါတယ
်
ဒီယောဂထိန်းချုပ်ရေးပြည်သူတွေလိုက်နာဆောင်ရွက်ဖို့ကိုရက်ွက်တီထဲမှာလိုက်လံဟောပြောပေးနေတာဖြစ်တယ်လို့မင်္ဂလာတောင်ညွန့်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ဝင်းကပြောပါတယ်
သူကဖွင့်ကနေပြီးတော့မှဒီဇန်နွင်ကာလပေါ့10ရက်နေ့နဲ့19ရက်နေ့ထိကာလမှာပြည်သူတွေအနေနဲ့မလို့ရဖက်နဲ့ပြင်ပထောက်ခွာခြင်းမပြုဘူးဒါညွှန်ကြားမြစ်တရက်ခံထားတာပေါ့အဲ့ရလည်းပြည်သူတွေသိအောင်လို့ညင်ညာပေးထားပါတယ်ခြားတော့သူတို့တွေစိတ်ကျဉ်းကျမ်းမှုတွေမရှိဘူးနောက်တစ်ခုကလည်းပဲမလို့ရဖက်နဲ့ထိန်းချုပ်တာတွေတားမြစ်တာတွေတရားနဲ့တရားပြန်လန်တင်းမာမှုတွေမဖြစ်အောင်တော့ဒါဆင်ရင်ကြီးဆောင်ရွက်သွားအောင်ပေါ့အားလုံးကလည်းအခုလောလောဆယ်တော့သိနေကြပါပြီဒီကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့လေ
အစိုးရအနေနဲ့အခုလိုတကြံကာလအတွင်းမှာနေအိမ်တွင်းမှာသာနေထိုင်ဖို့ညွှန်ကြားချက်ထုတ်ပြန်ပေမဲ့မလိုက်နာသူတွေရှိခဲ့ရင်ဘယ်လိုဆောင်ရွက်သွားမယ်ဆိုတာကိုတော့အတိအမြင်ပြောဆိုတာမျိုးမရှိသေးပါဘူး။တရားလွှတ်တော်ရှင်နေဦးကြီးမြင့်ကတော့အခုလိုထုတ်ပြန်ချက်အပေါ်ဥပဒေရှုထောင့်ကနေတဆင့်သုံးသပ်ပေးထားပါတယ်
။အခုချိန်ကတော့မြစ်တရက်ခံတဲ့အဆင့်ပဲတုံ့နေသေးတယ်။ဒါမှမဟုတ်ဥပဒေအရရှိသေးတာအဲ့ဒီဟာမြစ်တရက်ခံတဲ့အဆင့်ကိုမရဘူးနဲ့တမင်ကျူးလို့နေဆိုရင်တော့အရေးကြီးမှာပဲအဲ့ဒါကတော့လေ။
ဒါနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတော့ညွှန်ကြားချက်တစုံတရာပြတာမျိုးမရှိဘူးလို့စံကြောင်းမျိုးနဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ယူတော့အဲ့နံပါတ်ဘာတောင်းမှမပြတော့ဘူးကျွန်တော်တို့ကျွန်တော်တို့လုပ်ငန်းပဲကျန်မာလက်ရင်းစစ်စီပါမယ်ဘာလို့ညွှန်ရင်းဒါပဲစိုးစိုးလိုက်ဒီမဖြစ်မတဲ့ကျွန်တော်တို့လုပ်ငန်းဒါပဲလုပ်မှာပဲ
အခုလိုတကြံကာလအတွင်းမှာပြည်သူတွေအပြင်မထွက်ကြဖို့ကျန်တဲ့တိုင်းဒေသကြီးအသီးသီးမှလည်းညွှန်ကြားချက်ထုတ်ပြန်ထားတာတွေရှိပါတယ်မန္တလေးတိုင်းမှာတော့ဧပြီလ9ရက်ကနေ22ရက်နေ့အထိမလူအပ်ဘဲအိမ်ပြင်မထွက်ဖို့ကိုညွှန်ကြားထားတာပါသက်ဆိုင်ရာဒေသအလိုက်ခီးသွားလာခွင့်နဲ့ရင်ဝင်အထွက်တားမြစ်မိတ်ထုတ်ပြန်တာတွေလည်းရှိနေပါတယ်လူစုလူဝေးနဲ့ပွဲလမ်းသဘင်ဆောင်ရွက်တာတွေကိုတော့ဒေသန္တရအမိန့်တွေထုတ်ပြီးတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ဒါပေမဲ့တဦးချင်းအနေနဲ့မဖြစ်မနေကိစ္စတွေကလွဲပြီးနေအိမ်မှာနေထိုင်ဖို့ဆိုတာကတော့ဖန်ကြားချက်သဘောနဲ့ပဲရက်ကွက်တွေအတွင်းကြီးညာနေပါတယ်အစိုးရညွှန်ကြားချက်အရအိမ်ထဲမှာပဲမဖြစ်မနေနေထိုင်ရမလားဒါမှမဟုတ်ကိုယ်အသိစိတ်နဲ့ကိုနေထိုင်မှုပန်ကြားသလားဆိုတာတိတိကျကျသိနိုင်မှုသက်ဆိုင်ရာဒေသအစိုးရတာဝန်ရှိသူတွေကိုမေးမြန်းပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူးကျွန်မစုစုပါရန်ကုန်မြို့ကလည်းသတင်းပေးပို့ထားပါတယ
်ကိုဗစ်ကပ်ရောဂါကြောင့်ကမ္ဘာစီးပွားရေးထိခိုက်မှုကြီးကြီးမားမားရှိနေတဲ့အတွက်မြန်မာနိုင်ငံအနေနဲ့ကိုဗစ်အလွန်ကာလစီးပွားရေးဖက်ဆင်နိုင်မှုဘယ်လိုဆောင်ရွက်သင့်လဲဆက်သွယ်မေးမြန်းထားတာတွေကိုတင်ဆက်ပေးပါမယ်ကိုဗစ်ကပ်ရောဂါကြောင့်အာဆီယံပါဝင်တရုတ်ဂျပန်တောင်ကိုရီးယားရဲ့စီးပွားရေးဟာ2020မှာနှေးကွေးနိုင်ပြီးမြေ2021မှာတော့မြန်မာစံစာမဲဥမော့လာလိမ့်မယ်လို့ AMRO စီးပွားရေးသုတေသနအဖွဲ့ရဲ့ AP လ9ရက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ငွေကြေးဖောင်းပွားရေးနှုန်းနဲ့ပြန်လည်စစ်ဆေးတွက်ချက်ထားရဲ့မြန်မာနိုင်ငံရဲ့ GDP ဟာ2021မှာ 6.9% ရှိလာလိမ့်မယ်လို့ AMRO ကတွက်ချက်ထားပါတယ်။ဒါပေမဲ့ပြည်တွင်းထုတ်ကုန်လုပ်ငန်းတွေကလည်းလက်ရှိမှာရဆိုင်တက်လောက်ဖြစ်နေရကြောင်းမြန်မာစံစာစီးပွားရေးပြန်ကောင်းလာဖို့ဖြစ်နိုင်ပါမလားဆိုတာမြန်မာစီးပွားရေးကျွမ်းကျင်သူတွေကစိုးရင်ကြပါတယ်။ COVID-19 ပြဿနာကြောင်းကမ္ဘာစီးပွားရေးအခြေအနေကခံမှန်းလို့မရပဲမြန်မာနိုင်ငံအနေနဲ့အခုလိုစီးပွားရေးနှစ်ခုနေရကာလမှာလုပ်ငန်းတွေမပြုသေးအောင်တောင်းခံထားပြီးတုံ့ပြန်နိုင်အောင်ကြိုးစားရမယ်လို့ပါမောက္ခဒေါက်တာအောင်ထွန်းသက်ကပြောပါတယ်။
ကမ္ဘာကြီးအရင်က GDP ဒရော့ပေါအောင်တော့စိတ်မရှိသေးဘူးဆိုတော့လေဟိုဆက်လို့နေတယ်လို့လည်းချက်တည်းအပြည့်ပေါ့ဒါပေမဲ့ခုလက်ရှိအရင်ဆိုင်နေရတဲ့ဟိုတက်လို့ချင်းနေမှာဆိုသူစိတ်လို့လို့နေမှာဟိုဝန်ထမ်းကြီးရှော့တာလို့ 都比你那里提干你还贵一点了，我打收一点我的。咱们家屋叫哪来哦？叫万六家嘛。如果你那里啊，都在那里面咯，可以小了咯，中中的小的时间有点漏面。再说现在不比提的要多呢，我说都大部分是啊。
第六月回暖天段路，但出现那那多娃成为马肉，密码能让文物加多难避免。美国第六工作一天满的青年一将，六大东亚的工作龙岸那个密码必须我文要难难的路。阿西安的第六国语亚吉班，马克罗西瓦伊都得从那会 ，AM 阿五个懂得他吧的。COVID 龙西瓦伊变来土壤的旮旯嘛，阿苏亚个流感困难的路微步。明明就是买公民事业，偷偷那样上月皮肤，皮样子做到西瓜一准备，我做皮纹啊，富有一个表白嘞。
过完了，以往的话没皮啥皮啥过喏，虽然那边都老奶奶在家里头老奶奶的，像我话，将来出厂也出了个，都那里哈，明明就这样呼吸的，都那么皮样的，都这样吃下了，滴嘟嘟嘟的，稍微的一个炒股就那样的，特别那个老干困难的，阿里边那样的。那过老来见老干哈，一个人要几百元嘛，谁个是样的？到时候你过来了啦，老干老干哈，十几个西瓜，就这样的，样样是的老干我，为啥比不了钢筋过来了没？
过非正南京要提改多的西瓜老干那个，啊，苏亚个姜伟比利安地下偷钱的比没，小台把马那个接比利安地下交完的，我全部声音比他的光头老干心里个，叔叔帮谁也交心里下吧。
我都偷翻来做了这个，我帮我接比利安地下啦。人家在乎那赚不赚，主要往西方。哎呀，来这个去几年了吧？好在那几年可以了嘛。每年都人家都嘛去年那几月超过你了。这老表不怎么去了，好不好？去了咱那今年他们差不了啦。
徐林曼三不中，我给他五一当表多少吧？在西马路下一年比北平多的比军才叫使用啊，可能是叫八的。北平多的使用那个，我去比还没有么好呗。来西来办的也是用那个苏亚个这个套板皮布的龙安县那个标牌的。苏亚奶奶龙安县那个底下不比七百多妹妹，弟弟幺幺皮布六万的六，到达奥创大家讲标牌的。
这个历史保存做法真不老实的，那这个六万件西单的和那个六万单的那的，你估计还买了，所以我做的蛮好没。我等嘛，这个六十六阿龙的土鬼那么古，心里嘛，哎呀，心里嘛的心。我们那个嘛咯，我这个 small business 特别的，我也这个我压力也在努力，没有不说，别人还帮你啊。
阿西洋在南岸八湾，只有当国瑞亚、吉班南岸的也是挖一下。那汤是谁的嘛？你也该弄出家作弊。那汤是谁的嘛？都阿德的嘛？阿下该弄变住在老婆西耶路 ，EM 阿五个看满他爸的。埃及车嘛，菲律宾、加摩利亚、拉欧、缅甸的有个，缅甸变比住在哪里没路？看满他那皮巴的。จะนอสอดแท้ยังคงมีการในเตรียมปีปูทาราพิบาลเลย
วิวเอเมริกันแต่เหยื่อวิดีโอเนี่ยยอดเงินแต่จ้าซีซีนี่กูอเมริกันพี่อาวุธวาชเนี่ยมีโรคอันนี้เกิดทั่วไปในวันนี้อเมริกันพี่อาวุธมาโควิด19ยอดกันกู้เสียเพียงความมือเรียบร้อยชินิจังวิวเอวิดีโอเนี่ยยอดแต่ซีซีนี่กูจ้าอีปงเซียนพี่อาวุธทั่วไปในยามาวิดีโอซีซั่นนี้ก็มันได้6นาฬิกาเนี่ย9นาฬิกาทีเนี่ย9นาฬิกาเนี่ย10นาฬิกาทีเฉยๆไปเท่าเรียนไปนี่ไปยุ่งอยู่แต่ถ้าซีซั่นนี้ก็รอ20เนี่ย9นาฬิกาเนี่ย9นาฬิกากว่าที่ปกติเสร็จไปแล้วเท่าเรียนไปนี่อ่ะว่ะ VOE เนี่ยเท่าเรียนเสร็จติโกวิดีโอเนี่ยจูรุสลองโนภิ VOE Facebook สามัญนามาเลยน่าเสียนที่ชูได้มาเลยค่ะ
မြန်မာသတင်းသမား၃ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူလာတဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ရဲ့ကန့်ကွက်ဝေဖန်ချက်သတင်းကိုတင်ဆက်ပေးပါမယ်။အခုလိုကိုဗစ် -19 တက်ရောကအကြမ်းတဲကာလမျိုးမှာမြန်မာသတင်းသမားတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေနဲ့ဖမ်းဆီးအရေးယူတဲ့အပေါ်မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကကန့်ကွက်ဝေဖန်လိုက်တာပါ။အခုလိုအကြမ်းအတဲအချိန်မှာသတင်းမှန်တွေမပြတ်စည်းစင်းစေဖို့နဲ့အထူးသဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်တိုက်တွန်းနေသလိုစစ်ပွဲတွေကိုယာယီရက်စဲထားဖို့လိုအပ်တယ်လို့လည်းမြမအာနာပိုင်းတွေကိုကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကတိုက်တွန်းသွားပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုနှိတ်ကွတာပြီးစစ်ပွဲနဲ့ပတ်သက်လို့ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့သတင်းအချက်လက်တွေဖြတ်တောက်တာတွေအပေါ်မှာလည်းကုလအထူးကိုယ်စားလှယ်အနေနဲ့ကန့်ကွက်တဲ့အကြောင်းကုလသမဂ္ဂရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာသတင်းသမား၃ဦးဖြစ်တဲ့ခိုင်မြတ်ကျော်ဥတာလွန်ဆောင်ထက်ဦးနေမျိုးလင်းတို့၃ဦးကို အကျန်းဖတ်မှုတိုက်ချက်ရေးဥပဒေနဲ့အမှုဖွင့်အရေးယူတယ်ဆိုတဲ့အပေါ်နစ်စီယန်ကြီးလီကကန့်ကွက်ထေတာပါအကျန်းဖတ်မှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခံရတဲ့ VOM တရင်ဌာနအေဒါချုပ်ဦးနေမျိုးလင်းကိုတော့မန္တလေးချမ်းမြသာသည့်တရားရုံးမှာဒီကနေ့မနက်ပဲဒုတိယအကြိမ်တရားရုံးထုတ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လ29ရက်နေ့က BOM သတင်းဌာနကအစိုးရဘက်ကအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ AA ရခိုင်တပ်မတော်ပြောရေးဆိုခွင့်ရှိသူခိုင်တုခါနဲ့ဆက်သွယ်မေးမြန်းခဲ့တာကအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ညှိစွန်းတယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာပါဒီမှုအတွက်လာမဲ့ယုံချင်းကတော့ AP 23ရက်နေ့ထပ်မံချိန်ဆထားပါတယ်ဥနေမျိုးလင်းဇနီးတဲ့ဒေါ်စာနေမန်ကတော့မတရားသဖြင့်ဖမ်းဆီးခံရတဲ့အမျိုးသားအတွက်အမှန်တရားပေါ်ပေါက်ဖို့တောင်းဆိုသွားပါတယ်
လည်းတော့ဇေကတရားစွဲအဖွဲ့အစည်းထဲမှာပဲသူ့အမှုအရှိနေလေးတဲ့အတွက်ကြောင့်မလို့ဒီကြားထဲမှာပေါ့လေဒီကြားထဲမှာတော့တရားခွင်ပေါ်ရောက်မယ်ဆိုရင်တော့လေသူရှင်းပါခွင့်နေပါလေရတော့တရားခွင်မှာရမယ်လို့တော့အဲ့လိုပြောတယ်ဒီဟာကဒီလိုမှဘာမှလည်းမဆိုင်တဲ့ပုံမှန်လေးနဲ့အကြတော့အခုလိုပြောနေတယ်မတရားဘောနော်ဟိုအမကတော့အမြန်ဆုံးပြည့်ပြီလို့ပြောစီချင်တယ
်အကျန်းဖတ်တိုက်ဖြတ်ရေးဥပဒေပုံမှန်50ဟာအနည်းဆုံးထောင်နဲ့10နှစ်ကနေအများဆုံးထောင်နဲ့တစ်သက်တစ်ကျွန်းကျစေနိုင်ပြီးအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကတော့အနည်းဆုံးထောင်ဒဏ်3နှစ်ကနေအများဆုံးထောင်ဒဏ်9နှစ်အထိကြာခံရနိုင်တဲ့ပုံမှန်တွေဖြစ်ပါတယ်။သတင်းမီဒီယာကောင်စီကသတင်းသမားတွေအပေါ်မကျေနပ်ချက်ရှိရဲဆိုရင်သတင်းမီဒီယာဥပဒေအရသတင်းမီဒီယာကောင်စီကိုဥစွာတိုက်ကြားဖို့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးမန်တိုင်တွေနဲ့သတင်းမီဒီယာကောင်စီတို့တွေ့ဆုံချိန်မှာကတိကဝတ်ပြုထားခဲ့ပေမဲ့ဒီတစ်ခါမှလည်းသတင်းမီဒီယာကောင်စီကိုအကြောင်းတစုံတရာအတိပေးပြောဆိုခဲ့ခြင်းမရှိပါဘူး။ဦးနေမျိုးလင်းရဲ့ရှေ့နေအဖြစ်လိုက်ပါအကျိုးဆောင်ပေးမဲ့ရှေ့နေဦးသိန်းတန်းကတော့တရားဥပဒေအရမျှတမှုမရှိတဲ့အရေးယူမှုနဲ့ပတ်သက်လို့အစိုးရအနေနဲ့စဉ်းစားလှုပ်ဆောင်ဖို့တိုက်တွန်းသွားခဲ့ပါတယ
်။ဒါကသတင်းလလဆုံးဒရင်မမင်းမှာပဲကိုကကိုလုတဲ့လူကိုမှန်တယ်လို့ယုံကြည်တယ်ဆိုရင်တို့ဒီမှာအချင်းချင်း VUE ကမလုတ်လည်းပဲ VUE ကလုတ်တာပဲလေကျန်တဲ့ကဘာကျော်သတင်းဌာနတွေကလုတ်တာပဲတော့ကဘာကျော်သတင်းဌာနတွေတော့ဘာမှမတတ်နိုင်ဘူးကိုတိုင်းပြည်တွေကနော်ဟိုကိုချက်ချင်းနဲ့အချက်ကိုလည်းပဲညစ်တယ်သဘောမျိုးဖြစ်နေတယ်နှစ်နှစ်နှစ်လောက်တည်းမှာပေါ့2019 2020လောက်ပဲအတိအကျတော့ကြီးဆွေးကြမ expression နဲ့နော် access information ပေါ့အဲ့ဒါတော်တော်ထိခိုက်လာတယ
်ကုလအထူးကိုယ်စားလှယ်မစ်ဆန်ဟီးလီကတော့သတင်းထုတ်တွေကိုအခုလိုအရေးယူတာတွေနဲ့ပတ်သက်ပြီးပြန်ရုပ်ဖို့စစ်ဖြစ်နေတဲ့ရခိုင်နဲ့ချင်းဒေသကအင်တာနက်လိုင်းတွေထပ်တောက်တာတွေမလုပ်ဖို့မြမအစိုးရကိုတိုက်တွန်းထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
။ဗြိတိန်နိုင်ငံမှာ COVID-19 ကပ်ဘေးရောဂါနဲ့သေဆုံးသူဦးရေကြာခမန်းလေးလေးမြင့်တက်လာတာကြောင့်စစ်ပွဲကာလဆေးရုံတွေမှာဘယ်သူအသက်ကိုအရင်ဦးစားပေးခဲ့မလဲဆိုတဲ့ရွေးချယ်ကူတာတဲ့အခြေအနေမျိုးရောက်လာနေကြောင်းလိစ်မြို့ကစီးကျူအထူးကူဆရာဝန်ဒေါက်တာတက်ကူကူက VOE ကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဆရာဝန်သူနာပြည့်တချို့လည်းသေဆုံးခဲ့ရပြီဖြစ်တယ်လို့သူကပြောပါတယ်။အသက်ရှူလမ်းကြောင်းကိုအဓိကတိုက်ခိုက်တဲ့ COVID-19 ရောဂါအတွက်ဗြိတိန်နိုင်ငံတဝန်းဆေးရုံတွေမှာဘယ်လိုပြင်ဆင်ကူတာနေတယ်လဲဆိုတာတွေကိုဆက်လက်တင်ပြမှာပါ။ဒီတိမ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဗုဒ္ဓဟူးနေ့တနေ့တည်းသေဆုံးသူဦးရေ1000နီးပါးရှိခဲ့ပြီးကမ္ဘာမှာအဆိုးဆုံးဖြစ်နေတဲ့အီတလီနဲ့စပိန်နိုင်ငံတွေလောက်နီးပါးအခြေအနေရောက်လာနေပါတယ်။ဆေးရုံတွေရောက်လာတဲ့လူနာတွေရဲ့ဘယ်သူကိုဦးစားပေးကယ်မလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်ကူကူကအခုလိုရှင်းပြပါတယ်။
အခုကျွန်တော်တို့ကဆင့်ကျင်ပြီးရောက်နေတယ်လို့ပဲဟိုမရှင်နိုင်တဲ့လူတော့မကယ်တော့ဘူးတိုင်းမဲ့ထားခဲ့ရတော့မှာပဲဆိုရဲပုံစံမျိုးနဲ့ပဲကျွန်တော်တို့သွားပါတယ်။အဲ့ဒါကိုစိတ်လည်းမကောင်းကြတော့ကောင်းပါတယ်ခလေးကြလို့ရှိရင်ပေါ့နော်ဟိုဒီလိုမျိုးဒီ covid ဒါမဲ့ဖြစ်ခဲ့လို့ရှိရင်ဒီ patient တွေကိုဆိုရင်ကျွန်တော်တို့က intensive care ကိုပို့ကောင်းပို့မယ်ကျွန်တော်တို့ဝင်လာနေရဆေးရုံဝင်လာနေရဒီ patient ကိုဘယ်အဆင့်ထိလုပ်မလဲဆိုတာကျွန်တော်တို့တွေစုတ်ပြရပါတယ် criteria ကျွန်တော်တို့ချထားတယ် criteria ဥပမာအဖြစ်ပေါ့နော်ကိုယ့်ဘက်ကိုယ်မှာအိမ်ပြင်မထွက်ပြီးဈေးကိုယ်တိုင်မဝင်နိုင်တဲ့လူမျိုးတို့ပေါ့နော်ပြီးလို့ရှိရင်ပြီးရင် underlying medical problems တွေပေါ့နော်ခြောက်ကမကောင်းဘူးနှလုံးမကောင်းဘူးအဆုတ်မကောင်းဘူးစီးကျူသွေးတို့ရိအရန်နေ control မကောင်းဘူးအစာ stroke တွေရထားတယ်ပေါ့နော်ပြီးလို့ရှိရင် dementia ဖြစ်နေတယ်ဒီလိုမျိုး patient တွေပေါ့နော်အဲ့လို patient မျိုးတွေဆိုရင် ventilator သွားတင်လာရင်လည်းတင်ရုံပဲဖတ်တင်တယ်ပြန်ကိုထွက်လာမှာမဟုတ်ဘူးဆိုအဲ့လိုမျိုးတီးတီးသား patient တွေဆိုကျွန်တော်တို့မတင်တော့ဘူးအဲ့တော့ဒါကတိုင်းကြီးလုံးပေါ့ consensus နဲ့ကျွန်တော်တို့ခုလုပ်နေပါတယ်
ဒီတိုင်းနိုင်ငံမှာကိုဗစ်ကြောင့်တေဆုံးသွားတဲ့ဆရာဝန်အများစုကနားနှာခေါင်းလက်ချောင်းအထုကူတွေဖြစ်ပြီးလူနာနဲ့အနီးကပ်ကုသပေးနေရသူတွေလည်းဖြစ်တယ်လို့ဒေါက်တာတက်ကူကပြောပါတယ်။ဒါပြင်ငယ်ရွယ်တဲ့သူနာပြည်တွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတေဆုံးခဲ့တာတွေတွေ့ရတယ်လို့ဆိုပါတယ်။
လက်ရှိဖြစ်တဲ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာအပိုင်းကိုအဓိကပံ့ပိုးပေးနိုင်ဖို့တနိုင်ငံလုံးဆေးရုံတွေမှာပြင်ဆင်ထားတဲ့နည်းစနစ်ကိုဒေါက်တာတက်ကူကအခုလိုရှင်းပြပါတယ်။လန်ဒန်အပအဝင်တိုင်းပြည်လုံးမှာခွဲကနေကိုရလိုက်ပါတယ်ကျွန်တော်တို့ခွဲတာတွေကိုအမာဂျင်စီရလွယ်လို့ကျန်တာဘာမှမခွဲဘူး။အမာဂျင်စီနဲ့ကန်ဆာလွယ်လို့ အကုန်လုံးကိုဘယ်လိုဖြစ်လဲကြောင်းလိုက်လဲဆိုလို့ရှိရင် intensive care unit ပေါ့နော် ICU bed ဒီအကုန်လုံးကြောင်းလိုက်ပြီးအဲ့မှာ machine တွေတက်လိုက်ပါတယ်အဲ့လိုနီးနေ intensive care ကိုကျွန်တော်တို့ capacity ကိုမြင့်တင်လိုက်ပါတယ်ပြီးလို့ရှိရင်နောက်တစ်ဆင့်အရောကျွန်တော်တို့ဘာလုပ်လဲဆိုတော့ပေါ့နော် Nightingale Hospital ဆိုတဲ့ဆေးရုံကြီးကြီးဆောက်လုပ်လိုက်ပါတယ်အရင်ကတော့ဒါ exhibition center ကြီးပေါ့နော် conference center ကို exhibition center ကိုကျွန်တော်တို့ဒီ medical conference တွေလုပ်နေတဲ့နေရာကြီးတွေပဲပေါ့နော်အဲ့ဒီမှာ ကျွန်တော်တို့ London မှာတစ်ခု Manchester မှာတစ်ခု Birmingham မှာတစ်ခု ကျွန်တော်တို့ Leeds ကျွန်တော်တို့ Leeds မှာဆို Leeds ရဲ့ကာယကမြို့ဖြစ်တဲ့ Harrogate ဆိုတဲ့မြို့မှာတစ်ခု ကျွန်တော်တို့လုပ်ပါမယ်။ ပြီးလို့ရှိရင်ဒါ extension သဘောမျိုးပေါ့ကျွန်တော်တို့ဆေးရုံတွေမှာမနိုင်လို့ရှိရင်လှမ်းပို့အောင်
virus ကူးစက်မှုလေးလာတွေ့ရှိချက်တွေအရဆိုရင်ယောက်ျားတွေမှာပိုးပြီးကူးစက်ခံရပြီးခန္ဓာကိုယ်ဝတ္ထုတွေမှာပိုအဖြစ်များလာတွေ့ရတယ်လို့ဒေါက်တာသက်ကိုကပြောပါတယ်။လက်ရှိဗြိတိန်နိုင်ငံမှာဗုဒ္ဓဘူးနှစ်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 9,000ကျော်ရှိနေပြီးသေဆုံးသူပေါင်းဟာ6,000ကျော်ရှိနေပါတယ်။ဒါကြောင့်မတ်လ20ရက်နေ့ကတည်းက ဗြိတိန်အစိုးရကနေတိုင်းပြည်လုံးလိုက်နာဖို့ထုတ်ပြန်ထားတဲ့လော့ကဒေါင်းအမိန့်ကို နောက်တည်င်းပတ်အထိထပ်ပြီးတိုးချဲ့လိုက်ပါတယ်။အဲ့ဒီအမိန့်အရတိုင်းပြည်လုံးခီးအသွားလာနဲ့လူတွေအိမ်ကနေအပြင်ထွက်တာတွေကိုပါပြင်းပြင်းထန်ထန်ကပ်သက်ထားပြီးကျောင်းတွေရုံးတွေစားတောက်ဆိုင်တွေအားလုံးပိတ်ပင်ထားတာဖြစ်ပါတယ်။ကျွန်မအင်ဂျင်နီယာရှင်
ခန္ဓာမြင့်တိုက်ပွဲတွေဟာပခိုင်တောင်ပိုင်းဒေသကြီးပါကူးဆက်လာနေပါပြီ။မနေ့ကဆိုရင်လေရခိုင်အိုင်းမြို့နယ်ထွေပြစ်ခတ်မှုတွေကြောင့်ဒေသခံ၄ဦးထက်မနည်းအပြင်းအထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရခိုင်တောင်ပိုင်းအိုင်းမြို့နယ်ကစုကိုင်းအုပ်စုစင်ဦးတိုက်ကြီးရွာမှာမနေ့ကညနေ၈နာရီဝန်းကျင်မှာလက်နက်ကြီးကြီးကြားပေါက်ကွဲခဲ့တာကြောင့်စင်ဦးတိုက်ကြီးရွာသား၄ဦးအပြင် ကျောင်းသားတရားနဲ့နောက်အောင်ဆောင်တွေရောက်ချက်တရားတော့တရားရတယ်စိတ်တွေမတ်မတ်တစ်ချက်တည်းမှာပေါ့နှစ်ယောက်ရသွားတယ်စိတ်မကြပါဘူးကောငေါမင်းကြီးကောင်ပဲငေါမင်းကြီးကောင်ပဲကြာမှရှင်တယ်နောက်ထပ်စိတ်တစ်ချက်တည်းလာကြတယ်အဲ့ဒီအချိန်မှာလောက်နှစ်ယောက်တရားရတယ်ဟိုအမှုသားတရားနဲ့အမှုသမီးတရားပေါ့သူတို့အောင်ဆောင်တွေလည်းနေမရဆေဦးတကြီးပါဟာအမျိုးအနေနဲ့မျိုးလုံးမျိုးနဲ့ကြာမှတည်ရှိပြီတ ဘေးဖက်အမြဲတမ်းထုတ်လိုက်ရတာပေါ့နောက်တရားကတော့ဒီဖက်ဥကောင်းနောက်စီသူကလည်းစိုးရရခင်နေပေါ့အဲ့ဒီမှာတရားရဲ့နောက်ဒီရှေထောက်ဘေးဖက်ရှေထောက်ရှေဖမိုးဒဏ်ရတဲ့တရားနောက်ပြီးအမျိုးသမီးတရားကတော့ခါညာဖက်နှုံးပေါ့နှုံးကြီးသွားတယ်အကောင်လုံးကတော့အခုလောလောဆယ်ကျွန်တော်တို့ဒီကန်းကောင်းကြီးစိတ်မှာစိတ်ကူပါမှုခံရနေတယ်ဒါပေမဲ့သူတို့ကတော့ဒီဆရာဝန်ကတော့စစ်တွေကိုသွားမဆိုင်ချအမည်ဆိုပြီးတော့ပြောတာလေစိုးရတဲ့အဖြစ်နေပေါ့စစ်တွေကိုသွားဖို့တော့ကျွန်တော်ဒီ IR ဟို ICRC နဲ့ဆက်သေးတာလေဒါပေမဲ့မင်းရဲ့ကလေးကဒီနေ့မင်းရဲ့ကလေးကဆက်သေးလိုက်တာပါဟိုပြင်းနေစိုးရခွင့်ပြုချက်များသေးတော့ကျွန်တော်တို့အခုစီနီးတော့ဘာမှမလိုရသေးဘူးစောင့်နေရတာပဲကြီးတော့ပေါ့ပြင်ပါနေ
တမ်တော်ဖက်ကတော့လက်နက်ကြီးတွေဟာအကြောင်းမေးပြစ်ခတ်တာမဟုတ်ပဲအဲဖွဲ့ကပြစ်ခတ်လာတဲ့နေရာကိုပြန်လည်ပြစ်ခတ်ရတာဖြစ်တယ်လို့တမ်တော်တတိမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကဂူရော်ရေကိုပြောပါတယ
်တက်ကတော့သူကဘာမှပြစ်ခတ်မှုမရှိဘဲနဲ့တော့အဲ့မပြစ်တဲ့နေရာတော့ဘာမှမလုပ်ကြအောင်ရှိပါဘူး။ရေတို့ဘာလို့ပြစ်ခတ်တာရှိရင်တော့ပြန်ပြစ်တာမျိုးရှိကောင်းရှိမယ်။အတလုတ်ကတော့ကျွန်တော်တို့ပြစ်ခတ်တာမျိုးတော့မရှိတော့ပါဘူး။ငါတို့တိုက်ပွဲပြင်းပြင်းထန်ထန်ပြစ်တာမျိုးဘာလို့တော့ကျွန်တော်တို့လည်းမကြားဘူးဗျ။
မနေ့ကအဲ့မျိုးနဲ့စေဦးတိုက်ကြီးတော်ဖက်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့အေအေဖွေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဒီဆိုင်ကောင်းတိုင်းရွာဖက်မှာပြစ်တာကဒီမြန်မာစစ်တပ်ကဒီလက်လက်ကြီးနဲ့နှမ်းပြစ်တာပေါ့နော်။အဲ့ဒီဒီတလဲချောင်းလမ်းမှာရှိတဲ့ဒီကစူကိုင်းအခြေဆိုင်ပေါ့အဲ့ဒီမှာဒီလက်နေကြီးစခန်းကနေပြီးတော့မှသူတို့ဒီလှပြီးတော့ပြစ်တာဟိုညာ၈နာရီလောက်မှဒီဆန်ကောင်းတဲ့ရွာကိုလက်နေကြီးထိမှန်ပြီးတော့မှဟို၄ရောက်ဟိုဒဏ်ရာရတယ်လို့သိရတယ
်ရခိုင်လက်နေကန်အဖွဲ့ကိုကျန်းဖက်အုပ်စုနဲ့မတရားသိမ်းချေအစိုးရဖက်ကကျင်နာလိုက်ပြီးနောက်တိုက်ပွဲတွေကဇက်တိုက်ပုံပုံပြင်းထန်လာနေတာပါ ရခိုင်မြောက်ပိုင်းကပုံရုံမျိုးနဲ့ဖက်ကြကြီးပါဖက်မှာဆိုရင်လေတုံးရဲစက်တိုက်ကြွေးပြင်းထန်နေတယ်လို့သိရပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပြည်ကိုနေတာဖြစ်ပါတယ်။
အကျံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆကြတွေကိုရင်ဖွင့်စာရေးတင်တာရယ်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် ဗီယိုရေမရိကန်တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်ရှေ့ရ၅၅ရန်ကုန်စာတိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်
ဒါရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမှာကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပိုးကပတ်လမ်းတင်တဲ့တရုတ်စီဝါရေးပြဿနာအကြောင်းကိုတင်ပြထားပါတယ်။
ဘုကပတ်လမ်းတွေစီမံကိန်းအကောင်အထည်ဖော်ဖို့2023မှာတရုတ်သမ္မတကြီးညာစင်ကစပြီးတရုတ်နယ်ပူးတွဲလုပ်ကိုင်မှုနိုင်ငံအတော်များများလက်မှတ်ရေးထိုးကြပါတယ်။ကြီးညာပြီးနှစ်နှစ်ကြာတော့အာရှအခြေခံအဆောက်အအုံရင်းနှီးမှုဘဏ် AIIB ကိုတည်ထောင်ပါတယ်။တရုတ်ကဒေါ်လာ3000သုံးဆောင်မှတ်တည်ငွေထည့်ဝင်ပြီးမြန်မာကဒေါ်လာ 264 သန်းထည့်ဝင်ပါတယ်။ AIIB ဘဏ်ကိုတရုတ်နဲ့အတူတည်ထောင်တဲ့ 58 နိုင်ငံထဲမှာမြန်မာပါဝင်ပါတယ်။ရေရှည်ခံမဲ့အခြေခံအဆောက်အအုံကိုတည်ဆောက်ပြီးလူမှုစီးပွားရေးဘဝမြင့်တင်မှုရည်ရွယ်တယ်လို့ဆိုပါတယ်။တကယ်တော့ဘုကပတ်လမ်းပြည့်ရဲ့ဥတီကျဟာအခြေခံအဆောက်အအုံတည်ဆောက်ရေးသာဖြစ်ပါတယ်။28ရာစုအစပိုင်းကတရုတ်ပြည်မှာစံတမလီဘီလာမြေလျှက်စစ်စတာတွေထုတ်လုပ်မှုပိုလျံနဲ့ပြဿနာရှိလာပါတယ်။2008မှာကမ္ဘာကပန္တာကြီးအကြအတည်းဖြစ်တော့
တရုတ်လုပ်ငန်း1300ချီပြီးပိတ်ပစ်လိုက်ရပါတယ်။တရုတ်ရဲ့ပို့ကုန်30ရာခိုင်နှုန်းကျဆင်းသွားပါတယ်။တရုတ်စိုးရကပြည်နယ်တွေကိုဒေါ်လာ3000သိန်းချီပြီးထောက်ပံ့ပြီးအခြေခံအဆောက်အအုံတွေတည်ဆောက်စီပါတယ်။ဒါပေမဲ့လူရတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါတယ်။ပြည်တွင်းမှာလက်ခံနိုင်တာထက်ပုံထုတ်လုပ်မှုပိုရှံလာတာဟာကုန်ထုတ်လုပ်ငန်းအတွက်ရောဈေးကွက်အတွက်ရောမကောင်းပါဘူး။ဥပမာ
တရုတ်ထုတ်လုပ်တဲ့တမလီကတန်ချိန်တန်းရှစ်ရာကျော်ဖြစ်ပါတယ်တရုတ်ပြည်မှာထုတ်တဲ့တမလီ50ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှံနေပါတယ်တမလီနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပိတ်ပစ်ရမယ်အခြေအနေဖြစ်လာပါတယ်အဲ့ဒီအခါမှာအလုပ်လက်မဲ့များလာပြီးလူမှုစီးပွားမငြိမ်သက်မှုပေါ်လာနိုင်ပါတယ်ဒါကြောင့်တရုတ်အခြေခံအဆောက်အအုံလုပ်ငန်းကပိုရှံနာတွေကိုနိုင်ငံသားတင်ပို့တဲ့
ဒီဟာအတက်ကချပီးတဲ့စီမံကိန်းမဟုတ်ပါဘူး။တရုတ်နိုင်ငံသားဤဌာနနဲ့အခြားစီးပွားဤဌာနကဝန်ထမ်းတွေပြေဆုံးဆွေးနွေးရင်ပေါ်ထွက်လာတဲ့အယူအဆသာဖြစ်တယ်လို့တရုတ်သတင်းရကွက်ကကြားသိရကြောင်းစင်ကာပူနိုင်ငံတက်ကတူပေါ်ပေါက်ကလီမင်ကျောက်ကဆိုပါတယ်။ဇန်နဝါရီလတရုတ်နိုင်ငံ International Affairs စာဆောင်မှာရေးထားတာဖြစ်ပါတယ်။အခြေခံအဆောက်အအုံလုပ်ငန်းမှာပူးရှင်းတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းကသာ ပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်စီလိုက်မယ်လို့တရုတ်အစိုးရဝန်ထမ်းတွေကယုံကြည်ပါတယ်။ဒါဟာတရုတ်အစိုးရအရင်ကကျင့်သုံးခဲ့တဲ့အနောက်ဖက်ဒေသဖွံ့ဖြိုးရေးအစီအစဉ်နဲ့တဟဇာတဖြစ်သွားပါတယ်။ဘူဂျန်နီတဲ့ထွက်ကုန်တဲ့အရင်အတွေ့ဘူဂဘလန်တဲ့ပေါ်ပေါက်လာတာဖြစ်ပါတယ်။တကယ်တော့ဘူဂဘလန်တဲ့တိဆောက်ရေးဟာပုံစံခြားထားတဲ့စီမံကိန်းမဟုတ်ပါဘူး။ယင်းနည်းမြို့နယ
ပုဂ္ဂလိကပိုင်ကုမ္ပဏီ နိုင်ငံတကာအဖွဲ့အစည်း NGO အဖွဲ့ ၊ ပြည်
ဒီနေ့အဖွဲ့နဲ့ပုဂ္ဂလိကလုပ်ငန်းရှင်စတာတွေပါဝင်နိုင်တဲ့စီမံချက်တွေဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်ကတရုတ်စီဝါရေးလုပ်ငန်းတွေဟာဟိုကဘလမ်းတင်မှာအကျိုးဝင်တယ်လို့ဖြစ်လာပါတယ်။တောင်ရင်းမြေကန်းကကော်မူရာ
KNU စစ်စခန်းဟောင်းမှာကရင်နေကြသောတက်နဲ့တရုတ်ကော်မတီတို့ဖက်ဆက်ပြီးတော့တီထောင်ထားတဲ့ရွှေကုတ်ကိုတရုတ်ယွာဟာလဲဟိုကဘလမ်းတင်မှာပါဝင်လာတယ်လို့ဆိုပါတယ်။နှစ်ထောင်နဲ့၂၉ခုနှစ်မှာရွှေကုတ်ကိုစီမံကိန်းပြီးစီးမယ်လို့မျှော်လင့်ရပါတယ်။ပိုလျံလာတဲ့အရင်းကိုမြုပ်နှံမှုနေရာရှာတာဟာအရင်းရှင်စနစ်ရဲ့အသွင်လက္ခဏာတစ်ခုဖြစ်ပါတယ်။အမေရိကန်မှာပိုလျံနဲ့အရင်းကိုမြု Gola Valley. Dajang, a chega, a sao, Lunganga, Pierna, who Pishimu, Nanganyane, Sete, Pogova, Lam, Pobo, Dabongo, Lomagere, Nui Malato, Isha, Europe, People's Forum, Lutitana, Sarama, Popia Tower, eh? Yamadi Maro, Dolas, Lankurong, Kunjame, Muse, Mandali, Mitala, Salubi, Yunan Pinere, Shirley, Dali, Amia Italine, Chesepo, Yuetavale, Navime, Tessaya, Dizaka, Soya, the Vod, Tuba, Pogova, Lanjanga, Siman Jetrigo, Accounted for Nama Pipare. Dajang, Dizaka, Nangae, a Josie one, Kanya, Mesure, the Vodia, Shilavale. Navime, yes, I told that your community, Pogale, a mere son Yamaza, Lunai Mamu, a mere name Yame, the Voshi Yang, Yukana Yamare.
ဒီဘက် စမိုင်းကနာမှာ covid 19 ကာကွယ်ရေးနှကောင်းစီးတက်ဖို့လိုအပ်လာမှုကိုတင်ပြထားပါတယ် covid 19 coronavirus ကြောင့်မြန်မာနိုင်ငံမှာကူးစက်သူနဲ့သေဆုံးသူတစ်ဖြည်းဖြည်းတိုးတွေ့လာစဉ်မှာပြင်းထန်နေတဲ့ American မှာတော့လူတိုင်းနှကောင်းစီးတက်ဖို့ပြောင်းပြောလာနေပါတယ်ဘယ်လိုပြောင်းပြောလိုက်တာဖြစ်ပြီးဘာကြောင့်အခုလိုပြောင်းသွားတာဒီနှကောင်းစီးကိုဘယ်လိုစနစ်တကျအသုံးပြုသင့်ပါလဲဒီကြောင့် အလုပ်စီဝါပိဒါပညာရှင်စေတက်ကတို့တဲ့အလုပ်စီဝါပိဒါဌာနအငိမ့်သားဌာနမှုနဲ့လက်ရှိကုန်လူဆောင်ပမောခဒေါက်တာဒေါ်ကြည်ကြည်တင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့အလုပ်စီဝါပိဒါပညာရှင်ပမောခဒေါက်တာဒေါ်ကြည်ကြည်တင်းခင်ဗျာကျွန်တော်တို့ဒီကိုဗစ် 19 virus ကိုကိုရေးတက်ပေါ်တော့ဆရာမဒီမတ်ဆုခေါ်တဲ့နှကောင်းစီးတက်တာနဲ့ပတ်သက်ပြီးအမေရိကန် CDC ကြီးရောဂါကာကွယ်ထေချိုရီဌာနကနေပြီးတော့လူတိုင်းဒီအမေရိကန်တိုင်းပေါ်တော့အပြင်ထွက်လို့ရှိရင်နှကောင်းစီးတက်ဖို့ကြောင်းပြီးအကြံပေးလိုက်ပါတယ်ဆရာမရေအရင်တော့ကတော့ဖြာပြီးရောဂါရှိသူတောင်မှဒီရောဂါရှိသူတွေကိုစောင့်ရှောက်ရတယ်ဆိုပေမဲ့အခုလိုအပြင်ထွက်လို့ရှိရင်ဒါနှကောင်းစီးတက်ဖို့အကြံပေးခဲ
တ်ချင်မလို့ဘူးရောဂါရှိတဲ့လူငါသို့မဟုတ်အဲ့ဒီလူငါကိုအနိစ္စကုတဲ့ဆရာဝန်သို့မဟုတ်အင်းကကျူးစုတဲ့လူတွေတိုင်းတိုက်ရမယ်ဆိုပြီးတော့တော်တော်ကြာပြောခဲ့ပြီးတော့မှတကယ်တမ်းတော့အခုဒီပရလာ၃ရက်နေ့ညာရေးပေါ့နော်တကယ်ထွက်တော့ဒီပရလာ၄ရက်နေ့မှာ CDC ကပြန်ပြီးထုတ်ပြန်လိုက်တာကတော့မတ်ကိုတိုင်းတက်ဖို့လိုတဲ့အပြင်သွားလို့ရှိရင်အဲ့ဒါကတော့အကြောင်းကနှစ်ခုရှိတယ်ကိုယ်ကလည်းရောဂါရှိရဆိုရင်ဒါမှအပြင်ကတခြားလူတွေကိုမပြန်ပွားဖို့ဆိုတဲ့ကြီးရဲ့ချက်ပေါ့နော်နောက်တစ်ချက်ကတော့အပြင်ကလူတွေကနေတခြားနေမကူအောင်လို့ဆိုပြီးတော့ကိုဗစ်ဒီတဲ့ကာကွယ်ရေးသဘောနဲ့ပြန်ထိုင်ပါအခုဘတ်လို့လဲဆိုတော့ပို့ပြီးတော့ကိုဗစ်ကနေခြားတိလာတာကရောဂါပိုးကတော့ခန္ဓာကိုယ်မှရှိနေတယ်နှာခေါင်းတို့ကကြားထုတ်ထဲမှာအာခေါင်းတို့ထဲမှာရှိနေတော့ညာတယ်ရောဂါလက္ခဏာမပြတဲ့လူတွေကတော်တော်များနေတယ်။သူတို့ချက်ကြီးကနည်းချက်ဖို့ကောင်းတာပေါ့နော်။သူတို့ကတော့သူတို့လူကောင်းလို့ပဲချင်နေတယ်။ရောဂါပိုးမရှိဘူးချင်နေတဲ့အချိန်မှာသူတို့ကရောဂါပိုးတွေကိုပြန့်စေနိုင်တဲ့လူတွေဖြစ်နေတယ်။အဲဒါကြောင့်မလို့အဲမတ်ကလိုအပ်ပါတယ်
။ဟုတ်ကဲ့ဆရာမ။နောက်ထပ်ကော
အဲတော့လူတယောက်နဲ့နည်းနည်းကပ်ကပ်ရှိတယ်။သူကချောင်းဆိုးပလိုက်တယ်၊နှာချီပလိုက်တယ်၊လှုပ်လိုက်တာနဲ့အဝေးကြီးရောဝါနေတယ်။အဲတော့ဗဇက်ကထွက်တာအဆက်တိတိလေးတွေရှိတယ်၊အဆက်နည်းနည်းကြီးကြီးရှိတယ်။အဲ့ကြီးကြီးကတော့ချောင်းဆိုးလိုက်တယ်၊နောက်ချီလိုက်တယ်ဆိုတာနဲ့တချို့ကြီးကြီးတွေကအောက်ကိုကျသွားတယ်။တိတိလေးတွေကျတော့အဝေးကိုရောက်သွားပြီးတော့နောက်ပေ20ရက်ပိုင်းအချိန်အောင်ရောက်သွားပြီးတော့လေထဲမှာ3လလောက်ထိဝဲနေနိုင်တယ်။အဲ့ဒါကြောင့် mask အကာအကွယ်တစ်ခုအနေနဲ့တော့အသုံးကျပါတယ်
။ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ပ
ဘလို့ဒီ max နှကောင်းစည်းမျိုးကိုသုံးတယ်လေ
လူတိုင်းလူတိုင်းကတော့အခု surgical mask N95 mask ဆိုပြီးတော့ဒီလိုပဲမဲနေတယ်အဲ့ဒီ N95 ဆိုတော့ရှင်းရှင်းပြောရင်အမှန်လူတွေဘုကမလို့ဆေးရုံမှာသုံးထားမယ် surgical mask ကလည်းသုံးရအောင်မယ်ဆေးရုံမှာဆေးပူးပေးနေတဲ့လူတွေလူနာတွေသုံးထားမယ် mask တကဘာလုံးမှာသုံးရှာပါတယ်USA လို UK လို့မတော်မမရှာပါတော့လို့ဒီလိုပြန်ပါတယ်အဲ့လိုမျိုးဖြစ်နေချင်းမှာတာမလူကတော့ပြတ်တော့တန်းနဲ့ပြန်သွားလို့ရှိရင်ဆိုတော့သူကဟိုအုပ်နဲ့လုတ်ထားတဲ့ဒီမှာချုပ်လို့လေးရတယ်မတ်လို့ဒီပဲတက်ကြတယ
်ဟုတ်ကဲ့ဆင်မဲတော့ဒီ mask နှာခေါင်းစည်းကိုသုံးတဲ့နေရာမှာစနစ်တကျဖြစ်အောင်ပေါ့ဆင်မနော်ဘယ်လိုသုံးတယ်လဲ
ဘယ်လို mask ဖြစ်ဖြစ်ပေါ့နော်အရေးကြီးဆုံးကတော့ mask ကိုတက်လာနဲ့ mask ကိုချွတ်တဲ့အခါမှာအထူးသတိထားဖို့လိုတယ်မတ်ကိုတက်မယ်ဆိုရင်ပထမအဆုံးလက်ပေါ်တော့တန့်ချင်းရမယ်ဆက်ပြားနဲ့ရေနဲ့တခြားဆေးပါမယ်ဆေးပြီးတဲ့အခါမှာမတ်ကိုတက်တဲ့အခါမှာမတ်ရဲ့ဟိုရှင်းနေတော့လည်းမမှားနဲ့တော့အရေးကြီးတယ်မှားနေရတွေ့သေးတယ်ဆက်ကြောမတ်ကတက်တဲ့အခါမှာကြောင်မြန်တက်နေတဲ့လူတွေအခုမမှားသေးမှတော့တွေ့နေသေးတယ်တချို့အစင်းအောင်တချို့အပြာရောင်လေးကအပြင်မှာထားတယ်ဒါပေမဲ့အဓိကကတော့အဖြူရောင်ပြည့်ဖို့လိုတယ်ပေါ့နော်ဟိုနှာခေါင်းနေရာနားမှာဟိုမမလေးအော်အကြောင်းလေးတစ်ခုရှိရပလတ်စတစ်နဲ့ဖြစ်ဖြစ်ပေါ့နော်မမလေးအဲ့ဒါနှာခေါင်းအပေါ်ကနေဖိချပြီးတော့ကိုယ့်ရဲ့နှာခေါင်းဖိချဒီဆက်ချအုပ်ပြီးတော့မေးစီအောက်ထူကိုချိန်ထားမယ်အဲတူရလေမေးလက်ကိုချိန်တဲ့ဟာဖြစ်ရှင်ဖြစ်မယ်အနောက်ကကျိုးနဲ့ခြေဟာဖြစ်ရှင်ဖြစ်မယ်တက်တဲ့ခါမှရောချွတ်တဲ့ခါမှရောအဲ့ဒီကျိုးကိုပဲဖြုတ်မယ်အဲ့ကျိုးနဲ့ပဲတိုင်မယ်မေးလက်ကိုတိုင်ထားတဲ့နေရာလေးကနေပဲဖြုတ်ရမယ်အရှိတိုင်းကအပြင်ကနေပြီးတော့ယောဂပိုးတွေတတ်နိုင်တဲ့အပြင်ပိုင်းကိုလုံးဝမကန်ရပါဘောနော်။နောက်တက်နေတဲ့ခါကလည်းမျက်နှာကိုသေချာဖုံးအုပ်ပေးရမယ်။
ဟုတ်ကဲ့ဆရာမကြီးဒီ mask ကိုသုံးတဲ့နေရာမှာပိုးဝင်တာကိုလမ်းဖွင့်မပေးမိအောင်ပေါ့ဆရာမနော်။ဘယ်လိုမျိုးနောက်ထပ်သတိပြုချက်တွေရှိသေးလဲ
။အချို့တွေကအခုတွေးတွေးနေတာတော့အဲ mask တက်ပါရဲ့တက်ပြီးတဲ့အခါမှာအဲစကားပြောမယ်။ဒီခါလေးတက်ပုံရိုက်တဲ့အခါမှာမျက်နှာပုံအောင်လို့ဆိုပြီးတော့ mask ကိုချွတ်လိုက်တယ်။နေစီအောက်မှာချွတ်ထားတယ်။နောက်ပြီးတော့ဟိုလုပ်ဒီလုပ်ပေါ့နော်စကားတွေပြောပြီးတော့မှပြန်တက်ချင်းတက်တယ်။နောက်တချို့ကလည်းနှာခေါင်းကိုဖော်ထားတယ်။ဗစက်လောက်ပဲအုပ်ထားတယ်။တချို့ကလည်းနေရက်တစ်ခက်မှပဲချိန်ထားတယ်။တချို့ကတော့နောက်မှတက်မယ်ဆိုတော့လက်မောင်းမှတိုင်းထားတယ်။အဲ့ဒါမျိုးတွေကမလုပ်သင့်တဲ့အရာတွေပေါ့နော်။နောက်ဆက်ကြကမှဆိုရင်တော့တစ်ခါသုံးနေပါ။မနေ့သုံးနေရတယ်။ရှားပါတဲ့အခါမှာညနေမှသုံးရင်သုံးပေါ့နော်။ဒါပေမဲ့တနေ့တာပြီးတဲ့အခါမှာတော့ကြည့်လိုက်ရမယ်တခါလေးကြရင်လေကိုအသက်ရှူထားတော့စိုးနေတာရှိမယ်တော့နောက်တစ်ခါနောက်တနေ့ပြန်သုံးဖို့တော့မကောင်းတော့ဘူးကြည့်လိုက်ရတော့မယ်အဝတ်နဲ့ချုပ်တဲ့မစီကြတော့အဝတ်ကိုရွေးတဲ့ခါမှလည်းလိုသေးတယ်အဓိကတော့ဘာဒီဇိုင်းဖြစ်ဖြစ်ဘာအယောင်ဖြစ်ဖြစ်နည်းနည်းထူတာကောင်းတယ်တချို့ကပါးပါးလေးတွေပါးပါးလေးတွေကဘာမှအသုံးမဝင်ဘူးနည်းနည်းထူပြီးတော့ဒီကယောဂပိုးအထဲကိုတိတ်မဝင်နိုင်အောင်လို့ပေါ့နော်အလုံးလုံးစီကတော့အဝတ် mask ကတော့မရှိတဲ့အချိန်မှာဒီလူလူတို့တွေအပြင်သွားတဲ့အခါမှာဈေးဝယ်တဲ့အခါမှာတက်ထားလို့ရှိရင်မရှိတာလဲဆိုင်တော့အများကြီးလုံလုံမှုသေးပါတယ်။ဟိုအဝတ် mask ကိုတုံးပြီးရင်ညနေရောက်ပြီးဆိုရင်အိမ်ပြန်ပြီးအော်နှုတ်ဝင်လဲပြီးသွားပြီးအိမ်ပြန်ပြီးအပြင်မထွက်တော့ဘူးဆိုရင်တော့ဒီနေ့တစ်ခါပေါ့နော်ဆက်ပြန်တဲ့ data short ဖို့ရမယ်။ပြီးတော့လေးတက်နိုင်ပေါ့နေပူရစမ်းလိုက်ချုပ်သွားရင်နောက်တစ်နေ့ပြန်သုံးလို့ရတယ
်။ဟုတ်ကဲ့ဆရာမကြီးခုနကဒီ mask ကိုချုပ်တဲ့နေရာမှာရောဆရာမကြီးချုပ်ပြီးလို့ရှိရင်လက်ကိုပြန်ဆေးဖို့လို့လား
။အလိုရာပေါ့တက်နိုင်တော့အဲ့ဒီကျိုးတို့ဟိုနေရာကိုတိုင်းထားတဲ့အပိုင်းကနေချွတ်ရမယ်ပေါ့နော်။ mask အရှိကိုလုံးဝမကင်ဘူးဆိုပေမဲ့လို့အဲ့ဒါကိုဖြစ်တဲ့ခါမှလည်းတိတ်ချာကျွတ်ကျွတ်အိတ်ခဲဟိုအမှတ်ပြင်းမဲ့ ordinary ကိုထည့်တိတ်ချာထည့်ပြီးလက်ကိုတိတ်ချာပြန်ဆေးဖို့လိုပါတယ်။လက်ဆေးတာတော့လေအဲ့ဒီအကြောင်းတစ်ခါတစ်ခါကြရင်ပြောရတယ်။ mask တက်ချင်းဒီလက်ဆေးခြင်းနဲ့ဟို social distancing ခေါ်တဲ့တရားမကြည့်အောင်6ပေးပေါ်ဝင်နေရမယ်။အဲ့ဒါတွေကိုတော့အစားထိုးလို့မရဘူး။ဒါ number 1ကလက်ဆေးခြင်း number 2ကပြန်သွားတဲ့အခါမှာဒီအခုလိုအချိန်ကြီးမှာတယောက်နဲ့တယောက်ကအနည်းဆုံး6ပြီတော့ကွာဝါနေရမယ်ဆိုတဲ့အချက်နှစ်ချက်ကိုတော့ mask တက်ခြင်းအဖြစ်ပြီးပြီလို့မထင်နဲ့ဟိုနှစ်ချက်ကလည်းအရေးကြီးပါတယ
်ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ရှင်မ
UAE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မြမတက်မော်ကနေရဟတ်ရင်နဲ့ဘုံကျဲပြစ်ခတ်မှုကြောင့်ချင်းပြည်နယ်ပလဝါမြို့နယ်နန်းချောင်းဝကြေးရွာသား9ဦးသေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်ဆန်ရိတ်ခတ်သွားထုတ်တဲ့ရွာသား15ဦးဖမ်းဆီးခံထားရတယ်ဆိုတာနဲ့မြမတက်မော်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ချင်းပြည်နယ်အတွင်းမှာတိုက်ပွဲတွေချက်ချင်းရပ်တန့်ပြီးတော့အေအေတပ်ဖွဲ့တွေအနေနဲ့ဒေသတွင်စစ်ရေးခြေချလှုပ်ရှားတာတွေမလုပ်ဖို့ချင်းအမျိုးသားတပ်ဦး CNF ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလဝမြို့နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ဧပြီလ9ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတပ်မတော်ဘက်ကရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်နန်းချောင်းဝကြေးရွာကအရသား9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကပြောပါရယ်ပလဝကြောက်တော်ကာလမပေါ်မှာတည်ရှိတဲ့နန်းချောင်းဝကြေးရွာကိုဧပြီလ9ရက်နေ့ညနေပိုင်း3နာရီနဲ့9နာရီအကြားမှာတပ်မတော်ကရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်တာဖြစ်ပြီးလူနေအိမ်ခုနှလုံးနဲ့ဆန်ဆက်တလုံးလဲမိလောင်ပျက်စီးခဲ့ပါတယ်။လေကြောင်းပစ်ခတ်မှုကြောင့်တန်ရာရရှိတဲ့သူတွေဟာပလဝမြို့ပြည်သူစေယုံမှာဆေးကုသမှုခံယူနေတယ်လို့သိရပါတယ်။ပြီးခဲ့တဲ့မတ်လ31ရက်နေ့ကလည်းတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပလဝမြို့နယ်ပောင်ဝကျေးရွာမှာလူနေအိမ်73လုံးမိလောင်ပျက်စီးခဲ့ပြီးရွာသား2ဦးဒဏ်ရာရရှိခဲ့ပါတယ်။ပလဝမြို့နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်။
ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ဘေးဒုက္ခသည်တွေအတွက်မြို့နယ်အုပ်ချုပ်ရေးမှူးထောက်ခံချက်နဲ့အစိုးရကနေအကူအညီပေးတဲ့စံအိတ်သွားယူသူတွေကိုစစ်တပ်ကနေဖမ်းဆီးထားပြီးတော့အဆက်အသွယ်မရရှိတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရသူတွေကတော့ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းကကိုလင်းလင်းချီ၊ကိုမောင်လှဝင်း၊ဦးကျော်လှိုင်းပါဝင်စုစုပေါင်း15ဦးဖြစ်တယ်လို့ညောင်ချောင်းကျေးရွာသားတွေကပြောပါတယ်။သူတို့ကိုကြောက်တော်ခြေဆိုင်စကကကိုးကိမ့်မှာဒီလ၄ရက်နေ့စာအိတ်တွေယူလာပြည့်ပြန်မှာဖမ်းဆီးထားတာဖြစ်ပြီးမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရသလိုတည်တင်းတဆုံတရားမရရှိသေးဘူးလို့ကြောက်တော်မြို့ခံတွေကပြောပါရယ်ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်စကခကိုးကတာဝန်ရှိသူတွေကိုကြောက်တော်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့မိသားစုတွေကဆက်တွယ်ချက်ပေးမယ်လဲစစ်ဆေးပြီးရင်ပြန်လွှတ်ပေးမယ်လို့တာပြောဆိုခဲ့ပါရယ်
KNU ထိန်းချုပ်နယ်မြေကရင်ပြည်နယ်ဖပ်ပွန်မြို့နယ်ဖက်မှာစစ်ဘေးရှောင်မိသားစုအတွက်ဒေသခံရွာသားတွေရိတ်ခါတော်ဝယ်ပြီးပြန်လာတဲ့လမ်းမှာတပ်မတော်ကပစ်ခတ်တာကြောင့်ဒီဘော့ခီရွာသားတဦးတနတ်တိမှန်တည်ဆုံးခဲ့ပါတယ်။မတ်လ31ရက်နေ့ကမိသားစုစားနပ်ရိတ်ခါအတွက်ဝယ်ပြီးအပြန်တပ်မတော်ကလမ်းဖောက်လို့တဲ့နေရာမှာဖြတ်ကူးစဉ်တပ်မတော်ကပစ်ခတ်တာကြောင့်ဒီဘော့ခီရွာသားအသက်56နှစ်အရွယ်စောတက်မီကတနတ်တိမှန်ပြီးသေဆုံးခဲ့ပါတယ်။အဲ့ဒီနေရာမှာတပ်မတော်ခြေလျင်တပ်ရင်ခလာရ3တုံများလှုပ်ရှားတဲ့နေရာဖြစ်တယ်လို့ KNU ဗဟိုစည်းရုံးရေးနဲ့ပြန်ကြားရေးဌာနရဲ့ဧပြီလ3ရက်နေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်မတော်စစ်ကြောင်းကလမ်းလုံခြုံရေးအတွက်ဆောင်ရွက်နေချိန်မှာ KNU ဖက်ကနှောက်ယှက်ပစ်ခတ်မှုရှိလို့ပြန်လည်ပစ်ခတ်ရတယ်လို့တပ်မတော်ဖက်ကထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါကူးစက်ပြပွားမှုကိုထိန်းချုပ်နိုင်ရေးအတွက်ရည်ရွယ်ပြီးတကြံကာလမှာခရီးသွားလာဖွင့်လျှော့ချဖို့ရှမ်းပြည်နယ်အစိုးရကဧပြီလ6ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဧပြီလ9ရက်နေ့ကနေ23ရက်နေ့အထိ14ရက်သာကာလအတွင်းခရီးသွားလာမှုတွေလျှော့ချဖို့စားတော့ကုန်နဲ့ဆေးဝါးတွေမပြတ်စေဖို့ဂုံစီပို့ဆောင်ရေးကတော့ဆက်လက်လှုပ်ဆောင်ဖို့ဟိုတယ်အသေးကိုခန်းတွေပိတ်ဖို့အများပြည်သူလည်ပတ်သွားလာနေတဲ့ပန်းချံရေတခွန်တွေသွားရောက်လည်ပတ်ခြင်းမပြုဖို့ထုတ်ပြန်လိုက်ပါတယ်။လက်ရှိနေသမှာလိုင်းကားအနေနဲ့ခီးတဲ့တွေကိုတစည်းလင်း2ဦးတာရှော့တင်ပြီးကာခကိုလည်း2ဆ3កောက်တာတွေရှိနေတဲ့အတွက်ရှမ်းပြည်တွင်ခီးတဲ့တွေရဲ့အခက်အခဲတွေကြုံတွေ့နေရပါတယ်။လက်ရှိမှာတော့ရှမ်းပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူ2ဦးသာရှိနေသေးပေမဲ့အင်ဒီရှင်းနိုင်ငံမှာသွားရောက်လွတ်လပ်ကိုင်းတဲ့သူတွေနေရပြန်ဥယျာဉ်တောင်းနီးပါးရှိနေတာကြောင့်နေရရင်းမှာနေထိုင်သူတွေရောဂါကူးစက်မှာကိုစိုးရိမ်နေကြပါတယ်။
มุ่งเป็นเนื้อมาตั้งกาละด้วยลายเส้นทุกปีทาร์เรย์ยัดใส่เบียร์ใส่หน่วยอาลงไปเตรียมมาที่ปีโคยังดูเนื้อเย็บปงใส่หน่วยกูตบ่าวอันเดียกับกวนนี้ยูรีต้องเสกจีเน่ทางดันตันนี้ที่เช่นชามาตัวมาเช็ดเลยมุ่งเป็นเนื้อวันที่เช้ากับเอเบรลล์คนนี้มาเจ้าจ่าไล่ไปเลยมุ่งเป็นเนื้อกันเนี่ยมันงานมีจีรีกูพิเศษนี่เลยยันไล่รีตั้งเป้ยเอ็ดเรียนหน้าตัวมาที่ปีจีเน่เอ็ดเรียนมีเนื้อตะคุเนื้อตะคุพิจารณาตัวลายมาไดร์ป้า ွေလည်းခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်။အလားတူမန္တလေးတိုင်းစကိုင်းတိုင်းရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာမော်တော်ယဉ်သွားလာမှုကိုကန့်တတ်ထားပြီးတော့အပြစ်မထွက်ကြဘဲအိမ်ထဲမှာပဲနေကြဖို့နှိုးဆော်ထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မြမတက်မတော်နဲ့ရခိုင်တက်တော် AA တပ်ဖွဲ့တွေအနေနဲ့ချင်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ပြီးအေအေတပ်ဖွဲ့တွေအနေနဲ့စစ်ရေးအခြေစားလှုပ်ရှားတာတွေကိုမလုပ်ဖို့ချင်းလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကတောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးတော့နိုင်ကွင်းကတင်ဆက်ထားပါတယ်
။မြမသမတော်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြိပခါဟာချင်းမျိုးသားတွေပေါ်မှာစစ်ရဇဝမှုကျူးလွန်မှုတွေရှိနေတာကြောင့်ချင်းပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကိုချက်ချင်းရပ်တန့်ဖို့ချင်းမျိုးသားတပ်ဦး CNF ရဲ့တရမအကျင်မြောက်ညီလကံကနေတောင်းဆိုလိုက်တာဖြစ်ပါတယ်။အစိုးရနဲ့စီအန်အကြားချုပ်ဆိုထားတဲ့အပြစ်ကရဆဲမှုသဘောတူညီစာချုပ်မှာမြမတမတော်နဲ့ချင်းလက်နက်ကန်တပ်ဖွဲ့ကလွှဲပြီးဘယ်လက်နက်ကန်တပ်ဖွဲ့မှချင်းမီနယ်တွင်အခြေချခွင့်မရှိတာကြောင့် AA အနေနဲ့ချင်းမီနယ်ကနေထွက်ခွာပေးဖို့တောင်းဆိုရတာဖြစ်တယ်လို့ချင်းမျိုးရသား UCNF တွေတွင်မူဆလိုင်းထလာဟေးကပြောပါရတယ်။
ချင်းမျိုးသားတို့နဲ့ဆိုရမစ္စတ်သဘောတူစာချုပ်မှာလည်းချင်းပြည်နယ်တွင်မှာဆိုရဒီကံဖုန်စီနဲ့ချင်းမျိုးသားတပ်မတော်တို့ဆီရမတို့ပါတာကိုကြောင့်ဒီလိုဆိုရတောင်းဆိုချင်ရတော့ကောင်းကိုယ်ကလည်းအားလုံးရဲ့အားချိုးလို့ရတော့ကောင်းစစ်ပေါ်တော့ချက်ချင်းရက်တဲ့တော့ရာဇဝတ်ကိုချုပ်ဖို့ကိုယ်ကလည်းရက်တဲ့တော့ချင်းပြည်နယ်နဲ့ချက်ခေါ်ဖို့ဒီလိုကလည်းတောင်းဆိုရချင်းဖြစ်ပါရဲ့
ချင်းပြည်နယ်ပလောဝမြို့နယ်တွင်တပ်မတော်နဲ့အေအေကြားဖြစ်ပွားနေတဲ့စီရေးပြိပခါနဲ့ပတ်သက်ပြီးဒီခင်ကထုတ်ပေါ်မှုမပြုခဲ့တဲ့ CNF ကသူတို့ရဲ့ဌာနချုပ်ဝိတူရီယာစခန်းမှာကျင်းပပြုလုပ်တဲ့တတ္တမကျေမြောက်ညီလာခံပြီးမှခုလူတောင်းဆိုလာတာဖြစ်ပါတယ်။ခုမီချင်းမျိုးရောများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ညှိနှိုင်းရေးမှူးဦးစောမြကတော့ CNF အနေနဲ့ကြီးညာချက်ထုတ်ပြန်မဲ့အစားတိထက်လက်တွေ့ကြတဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်သင့်တယ်လို့ထောက်ပြပါတယ်
ဒီကဲဟိုပြီးတော့တက်တက်ကြတဲ့စုံပြမှုမျိုးတော့လုပ်တင်နေတင်တာပဲပိုပြီးချက်မှုရှိတဲ့အရှင်ပေါ့အဲ့လိုမျိုးတော့လုပ်တင်နေတင်တာပဲဒီပေးစတရက်ကွန်ကြီးတာတော့အတူရနဲ့ဒီလောက်တာတော့အတူရနဲ့ဒီဒီရှားမှာဒီသုတ်ပေးတာတော့ဘာလို့
ရခိုင်တတ်တော်ကြီးပြောခွေရခိုင်ဒုက္ခကတော့ချင်းနဲ့ရခိုင်လူမျိုးတွေဟာအဖိနှိတ်ကပြည်သူချင်းချင်းဖြစ်တဲ့အတွက်စစ်ရေးရချက်ချာကြတဲ့ပလဝါမျိုးနယ်မှာအခြေချလှုပ်ရှားမှုကိုနားလည်ပေးတင်တယ်လို့ပြောပါတယ
်စစ်ရေးရချက်ချာကြတဲ့နေရာတွေကိုနေရာရှိတဲ့တိုက်ခိုက်ကြတာကတော့ဒါစစ်ရဲ့သဘာဝဒီဘက်ကနေပတ်သက်ပြီးတော့ရှဲညီဘိုးတွေအနေနဲ့ကလည်းပဲရန်သူစစ်စစ်ကိုသူတို့လည်းဒါသိနေလို့ကျွန်တော်တို့ကတော့ဆက်အဲ့ဒီအဖိနှိတ်ကချင်းချင်းကြားမှာ
ချင်းမီနယ်ပလောဝမြို့နယ်မှာမြန်မာသမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲပုံမှုပြင်းထန်လာပြီးဒီဧပြီလနဲ့ပြီးခဲ့တဲ့မလတွင်မြန်မာသမတော်ကနေကျေးရွာတွေမှာလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရသာပြည်သူ30နီးပါးသေဆုံးပြီးတော့အများပြားတန်ရာရရှိခဲ့ပြီးထောင်နဲ့ချီတဲ့ဒေသခံတွေကလည်းစစ်ပေးသိမ်းရှောင်နေရဆဲဖြစ်ပါတယ်
ဆက်ပြီးတော့ကရင်ပြည်နယ်ဖပိုမြို့နယ်စောမှုဘလော့ဒေသမှာမြမစစ်တပ်ကပစ်ခတ်လို့ရွာသားတဦးသေဆုံးခဲ့ပါတယ်။တမရော်ဘက်ကတော့အရဝုတ် KMU ကရင်မျိုးသားအစည်းအရုံးတပ်ဖွဲ့ဝင်ကလို့ဒီဧပြီလဇန်မှာတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းကိုတော့မိစရာမုံကစူးစီးတင်ဆက်ပေးထားပါတယ်
။ကရင်ပြည်နယ်ဖပိုမြို့နယ်စောမှုဘလော့ဒေသမှာလမ်းလုံးချုံရေးယူထားတဲ့တမတော်စစ်ကြောင်းနဲ့ NCA အပြင်ကလက်မှတ်ရေးထိုးထားတဲ့ခရင်မျိုးသားစီယုံ KNU တပ်ဖွဲ့တို့ပြစ်ခတ်မှုဖြစ်ပြီး KNU အဖွဲ့ရဲ့ရက်ဝတ်လောင်းတလောင်းမိုင်းထောင်ဒီတိုနီတာနှစ်ခုနဲ့အသုံးဆောင်ပစ္စည်းတွေသိမ်းဆည်းရမိခဲ့တယ်လို့တမတော်သတင်းမှာဖော်ပြထားပါတယ်။တမတော်သတင်းဖော်ပြခြင်းဟာမမှန်ဘူးလို့လည်းဖာပွန်ဒေတာကန်တာဝန်ငင်းချမ်းရေးဥယျာဉ်ဥက္ကဋ္ဌသောဖောစိန်ထွားကခုလိုပြောပါတယ်
အဲ့ဒါတော့သူတို့ခံတိုင်းပဲဒီလိုပြောရကြဒါရရသူရသားတွေကဟိုကင်းမျိုးကသူတို့သွားပြည့်နေဆိုရင်တော့အဲ့လိုပုံစံမသွားဘူးအဲ့ဒါရရသူရသားပဲအဲ့ဒါတော့ကျွန်တော်တို့အခုတင်အချက်လဲသိကြတယ်ဒီထက်လည်း2018မှာလဲစောင့်မှုလဲအဲ့ဒီချင်းတော့ပြစ်စားတာပေါ့ပြစ်စားပြီးတော့သူတို့ပြောတာဒါကကင်းမျိုးပဲ
အလားတူခရင်ငင်းချမ်းရေးအထောက်ကူပြုကွန်ရက် KBSN ပြောခွေရနော်ထူးထူးကလည်းအဲ့ဒီတနပြစ်တက်ခံတည်ဆုံးတဲ့စောတက် မီးဟာခေယူတပ်ဖွဲ့ဝင်မဟုတ်ပဲအဲ့ဒီဒေတာကဒူဒူကောင်းဆောင်သူဖြစ်တယ်လို့လည်းဆိုပါတယ်
ဒီကားတွေကစားတော့တော့ဝဲတာပဲခုနကတက်မတော်ကထုတ်တဲ့ဟာလည်းကျွန်တော်တို့မသိဘူးပြောတယ်သူတို့တွေကဗလဲ KNU စစ်သားတွေကတော့ပြည်တယ်အရက်ဝုနဲ့ဆိုတာလည်းမဟုတ်ပါဘူးသူကအရက်သားခုနကသူကကော့တီးဘူးမှဆိုလို့ရှိရင်ကြီးရွာပိုင်းဖုံစစ်တော်တစ်ခုကြီးရဲ့ကော်မတီဝင်ကောင်းဆောင်တယ်ဖြစ်တယ်နောက်ပြီးတော့အဲ့ဒီကော်တီးဘူးရဲ့တရားစီရင်ကော်မတီရဲ့ဒုတိယတရားသူကြီးတွေလည်းဖြစ်တယ
်အရက်သားတွေကိုပြစ်တတ်ပြီးတော့ KNU တက်ဖွဲ့ဝင်လို့တက်မတော်ကဆွဆွဲချက်အပေါ်ဖြည့်ရှင်းသွားရမယ်လို့ KNUအတွင်းရေးမှုနှင့်ဘဒူစောလထွန်းကအခုလိုပြောပါတယ်
အဲ့ဒါတော့ဟိုညာစောဦးမူဖြစ်သွားတဲ့ဥစ္စာမှလည်းလို့ပဲဆွဆွဲတဲ့အကြီးကတော့ခဏလူတူတော့ကျွန်တော်ကောက်ွယ်ပေးရမှာလေနော်ဆိုတော့သူတို့ဖြစ်တော့လည်းကိစ္စဝင်တော့ကျွန်တော်ကငင်ရတော့ဟိုလက်ခံလို့မရဘူးဒါကလူတူကိုတိုက်ရိုက်ဖြစ်တဲ့ဖြစ်စဉ်နေနဲ့လို့တဲ့ကိစ္စတွေကတော့ဒီကနေ့ကျွန်တော်ဒီကံရက်တီတော့ကျွန်တော်ခံကြရအောင
်အလားတူဖာဘုံခရိုင်ကလာနီးမှလည်း KNU တစ်တော်ဆောင်အဖွဲ့ဝင်သူကိုတပ်မတော်ပြစ်ခတ်လို့တည်ဆုံခဲ့တာရှိသလို2018ခုနှစ်ဧပြီလထဲမှလည်းဒေသတွင်တဘာဝပတ်ဝန်းကျင်ရေးတက်ကြွလှောက်ရှားသူတောင်တွင်ငင်းချမ်းရေးဥယျံကောင်းဆောင်စောအူမူးကိုလည်းတမတော်ကပြစ်ခတ်လို့တည်ဆုံးခဲ့ရပါတယ်။လက်ရှိဖာဝန်ခရိုင်ဒေသမှာတမတော်ကနေလမ်းဖောက်လုပ်နေမှုကြောင့်နေမြေကန် KNU ဖွဲ့နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီးဒေသခံရွာသားထောင်ကျော်စစ်ဘေးသိမ်းရှောင်နေရဆဲဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်ပလဝမြို့နယ်မှာမြမတပ်မတော်ကနေရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်နန်းချောင်းဝကျေးရွာကအရက်သား9ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ဘေးဒုက္ခသည်တွေအတွက်မြို့နယ်ရုံးမှဆန်ရိတ်ခါသွားထုတ်တဲ့ရွာသား15ဦးကိုမြမစစ်တပ်ကဖမ်းဆီးထားပါတယ်။
ကရစီတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ဧပြီလ9ရက်ကြာသပတေးနေ့အတွက်ထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ပြောပါအောင်ပဲရှင်။ကမ္ဘာတစ်ဝန်း COVID-19 ကရောဂါပြဿနာဖြေရှင်းနေရချိန်မှာငင်းကြံရေးအတွက်ကုလသမဂ္ဂရဲ့တောင်းဆိုမှုကိုတုံ့ပြန်တဲ့အနေနဲ့အရှေ့မဲ့နိုင်ငံကခုဒီတဘုံတွေကိုတိုက်နေတဲ့ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းတပ်တွေကဒီကနေ့ကစပြီးတော့တရင်နှစ်ပတ်တိုက်ပွဲတွေရပ်တယ်လို့ကြေညာပါတယ်။ခုဒီတဘုံတွေဘက်ကတော့အပြစ်အခတ်ရပ်တယ်လို့ကြေညာခြင်းမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူယာနဲ့ချီပါလာပြီး Australian နိုင်ငံ Sydney မြို့စိတ်ကန်းတစ်ခုမှာပြီးခဲ့တဲ့လတုန်းကစိုက်ကပ်ခဲ့တဲ့အပျော်စီးစိန်ခံတင်မောကြီးကိုရဲတွေတက်ရောက်ရှာဖွေခဲ့ပါတယ်။ Port Kembla စိတ်ကန်းမှာရပ်ထားတဲ့ Ruby Princess အပျော်စီးတင်မောကြီးပေါ်ကိုအကအကွယ်ဝတ်စုံအပြည့်ဝတ်ထားတဲ့စစ်ဆေးရေးမှုတွေပုံထုံးနေညာတော့ကတက်ရောက်ရှာဖွေခဲ့ပြီးတင်မောတော်လာမှုမှတ်တမ်းတင် Black Box ကိုတင်စီခဲ့ကြပါတယ်။ခီးတဲ့တချို့မှာတုတ်ကွေးယောဂလက္ခဏာတွေပြနေတဲ့ကြားကဆစ်နီစိတ်ကမ်းမှာခီးတဲ့တွေကိုဆေးဆစ်ခြင်းမရှိဘဲကန်းစင်ဝင်ပြုတဲ့အပေါ်ယာစဝင်းမှုဖွင့်စုံစမ်းနေတာဖြစ်ပါတယ်။ Australia မှာစုစုပေါင်းယောဂဘူးကူးစက်သူ6000ကျော်ပြန့်နှံ့ကူးစက်မှုအဓိကရင်းမြစ်ကအဲ့ဒီတင်မောကြီးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဧပြီလ10ရက်ကနေ19ရက်အတွင်းအစားအသောက်နဲ့ဆေးဝါးဝယ်ဖို့ကလွဲလို့ပြည်သူတွေကိုအိမ်ပြန်မထွက်ချဖို့အတွက်ရန်ကုန်တိုင်းဒေသကြီးအစိုးရကညွှန်ကြားချက်ထုတ်ပြန်ထားတယ်လို့အမေရိကန်နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့တန်ယုံကြေညာချက်မှအတည်ပြုထားပါတယ်။ဒါနဲ့မကရက်ကွက်မျိုးနဲ့အဆင့်အထိအပါအဝင်မြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းတွေမှာလည်း COVID-19 ကပ်ရောဂါပြန့်နှံ့မှုထိန်းချုပ်ဖို့သက်ဆိုင်ရာဒေသအလိုက်အသွာအလာကန့်သတ်ချက်တွေထုတ်ပြန်နေတယ်လို့အတည်ပြုပါတယ်။မြန်မာနိုင်ငံကနေထွက်ခွာလို့တဲ့အမေရိကန်နိုင်ငံသားတွေပြန်နိုင်ဖို့စီစဉ်ပေးထားတဲ့လေခီးစင်တွေမှာခုံနေရာတွေရှိနေသေးတဲ့အတွက်အဲ့ဒီလေကြောင်းလိုင်းတွေနဲ့တိုက်ရိုက်ဆက်သွေးကြဖို့လည်းအလေးအနက်တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်နေကြတဲ့အထည်ချုပ်လုပ်ငန်းတွေကအလုပ်သမားတွေအတွက် EU ဥရောပသမဂ္ဂက Wave Money ကနေတဆင့်ထောက်ပံ့ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကကြေညာချက်ထုတ်ပြန်ပါတယ်။ညံကူလို့ဆိုရဲ quick assistance ရံပုံငွေယူရို5သန်းကျပ်ငွေ 9.6 ဘီလီယံကိုအထောက်အပံ့3မျိုးနဲ့ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံကကုန်ထုတ်လုပ်မှုစံချိန်စံနှုန်းလူမှုရေးသဘာဝပတ်ဝန်းကျင်နဲ့ corporate တာဝန်ယူမှုမြင့်တက်စေရေးကူညီနေတဲ့ smart အစီအစဉ်ကနေညံကူရံပုံငွေတွေကိုစီမံခန့်ခွဲပေးသွားမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်VOA မြန်မာပိုင်းရဲ့အစီအစဉ်လေးကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါရဲ့ရှင်။အခုညအတွက် Radio အတန်းနှင်းမှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျမဆင်မြတ်ပါမှာ။
This program has come to you from the Voice of America, Washington.